Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် February 3ရက်ပုတ်ထုနေ့ညဘက်အတွက် VOA မြန်မာဝိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်အသံထွက်နေပါပြီရှင်စမစူရမောမှာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဟာပြည်သူအလုံးကိုစော်ကားတဲ့လုပ်ရပ်ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကုလသမဂ္ဂအထူးသတ်လက်မှတ် Tom Andrews က VOA ကိုပြောကြားပါတယ
် This is about an assault on an entire people. It's outrageous and the international community should respond
ဒီလောက်ရဟာဘလို့မှလက်မခံနိုင်တဲ့လောက်ရဖြစ်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တက္ကသိုလ်အရေးယူမှုတွေကိုဗက်ပေါင်းဆောင်ကနေလှုပ်ဖို့စဉ်းစားတယ်လို့ပြောကြပါတယ်။စီးပွားရေးအင်အားကြီးနိုင်ငံခုနှစ်နိုင်ငံကလည်းမြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းကျရွေးကောက်ခံထားရတဲ့အစိုးရကိုအာဏာပြန်ပေးဖို့နဲ့ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေအားလုံးကိုလွှတ်ပေးဖို့တောင်းဆိုပါတယ်။အခုလိုမျိုးနိုင်ငံတကာရဲ့တုံ့ပြန်မှုတွေအပါအဝင်ဒေါက်ဆန်းစုကြည်ကိုစစ်တပ်ကဘလို့အမှုနဲ့တရားစွဲထားတာလဲဆိုတာနဲ့မြန်မာနိုင်ငံတွေကအာဏာဖီဆန်ရေးအကြမ်းမဖက်လှုပ်ရှားမှုတွေအကြောင်းကိုဒီကနေ့ညအစီအစဉ်မှာအပြည့်အစုံနားဆင်ရမှာဖြစ်ပါရဲ့ရှင်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကအကြည့်ညပေးကြပါမယ်ရှင
်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမင်းတို့ကိုစစ်ဆေးရကတရားစွဲဆိုပြီးချုပ်ရမန်ယူထားတဲ့သတင်းထွက်နေပါရဲ့။ဒေါက်ဆန်းစုကြည်ကိုစက်တော်ရေးပစ္စည်းတွေခွင့်ပြုချက်များပဲတင်သွင်းမှုသမရဦးဝင်းမင်းကိုတော့ကဘေးကာလစီကံချူဖောက်မှုနဲ့တရားစွဲထားတယ်ဆိုတော့ကိုပြတဲ့တရားရုံးမှတ်တမ်းတွေအွန်လိုင်းမှာပြန့်နေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတာဝန်ရှိသူတို့ကလည်းလူမှုဆက်တော်ရေးမီဒီယာတွေမှာပြောဆိုတာရှိပါတယ်။နေပြည်တော်ဇဘူသတိမြို့နယ်တရားရုံးမှာအွန်လိုင်းကနေရုံးတင်ပြီးတရားစွဲလိုက်တယ်ဆိုတာပေါ်ထွက်နေတဲ့သတင်းတွေမှာတွေ့ရပါတယ်။ဒီလိုတရားစွဲဆိုမှုတွေဥဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်တို့မှာဥပဒေအကျိုးဆောင်တွေရဲ့ကိုစားပြုဆောင်ရွက်ပေးမှုရမရဆိုတာလည်းအတိအကျမသိရသေးပါဘူး။ဒေါက်ဆန်းစုကြည်ကိုပို့ကုန်သွင်းကုန်ဥပဒေဥဝင်းမြင့်ကိုတဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့နေပြည်တော်ဒက္ခိဏကျန်တရားရုံးကနေဖေဖော်လ1ရက်နေ့ကနေ15ရက်နေ့အထိချုပ်ရမန်14ရက်ပြေးလိုက်တဲ့အကြောင်းခိုင်လုံတဲ့သတင်းအရသိရှိရတယ်လို့ NLD ပါတီရဲ့ဗဟိုသတင်းပြန်ကြားရေးအဖွဲ့ဝင်တဦးဖြစ်သူဦးကြည်တိုးကသူ့ရဲ့ Facebook မှာရေးထားပါတယ်။စစ်တပ်ကအာဏာသိမ်းတဲ့အပေါ်လမ်းပေါ်မထွက်အကြမ်းမဖက်တဲ့နှီးနဲ့ဆန့်ကျင်အန်တုတဲ့ Civil Disobedience လှုပ်ရှားမှုတွေမြန်မာနိုင်ငံတော်မှာပေါ်လာနေပါ रे လက်ရှိအဖြစ်မြန်မာနိုင်ငံတော်မှာမြို့ပေါင်း30ထက်မနည်းကဆေးရုံတွေနဲ့ဆေးဘက်ဆိုင်ရာဌာန80ကျော်မှာတာဝန်ထမ်းဆောင်နေတဲ့ဇယဝန်တွေသူနာပြုတွေဝန်ထမ်းတွေအနေနဲ့ဒီကနေ့ဖေဖော်ဝါရီလ3ရက်နေ့ကစပြီးလှုပ်ရှားမှုကိုစတင်လိုက်တဲ့အကြောင်း Civil Disobedience Movement ဆိုတဲ့နာမည်နဲ့အဖွဲ့ကထုတ်ပြန်ထားပါ रे ဒီလိုလှုပ်ရှားမှုနဲ့အတူနိုင်ငံတော်ကလူအနေနဲ့လည်းအကြမ်းဖက်ပဲဆန့်ကျင်တဲ့နေလန်တစ်ခုဖြစ်တဲ့တံပုံးတီးပြီးတော့လှုပ်ရှားတာကားဟွန်းတွေတီးကြတာစသဖြင့်အင်္ဂါနေ့ညကလှုပ်ရှားမှုမှာလူအများအပြားပါဝင်ခဲ့ပါတယ်ဒီကနေ့ည7နာရီမှာတော့တံပုံးတီးရအပြင်နိုင်ငံတော်တချင်းကိုတီးဆိုဖို့ပါစီယုံသူတွေကလှုံ့ဆော်ထားပါတယ်မြန်မာစစ်တပ်ကအာဏာသိမ်းတဲ့ပေါ်အော်စတြေးလျနိုင်ငံဆစ်ဒနီမြို့နဲ့ဂျပန်နိုင်ငံတိုကျိုမြို့တွေမှာမြန်မာနယ်ပယ်တွေကဒီကနေ့ဆန္ဒပြကန့်ကွက်ကြပါတယ်ဆစ်ဒနီမြို့ဆန္ဒပြပွဲမှာလူရာနဲ့ချီပါဝင်ပြီးဒေါက်ဆန်းစုကြည်ရဲ့ရုပ်ပုံတွေပြေကျော်တန်ရေးထားတဲ့စိုင်းပုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပ
ါ We strongly condemn military Myanmar military coup We recognize elected NLD government
မြန်မာစစ်တပ်ကအာဏာသိမ်းတာကိုကျွန်တော်တို့အပြင်းထန်ကန့်ကွက်ပါတယ်ရွေးကောက်ခံ NLD အစိုးရနဲ့2020ခုနှစ်ရွေးကောက်ပွဲရလဒ်တွေကိုကျွန်တော်တို့လက်ခံပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နိုင်ငံရေးအကြထင်းထင်းထားသူအားလုံးကိုချက်ချင်းနဲ့ချင်းချင်းမရှိပြန်လွတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်လို့စန္ဒပြပွဲကိုစီစဉ်သူတူဖြစ်တဲ့ဒေါက်တာသိန်းမိုးဝင်းကပြောပါတယ်ဂျပန်နိုင်ငံတူဂျိုမြို့တော်ကဂျပန်နိုင်ငံဈာရေးဌာနရုံးအပြင်ဘက်မှာလဲထောင်ထဲရှိတဲ့စန္ဒပြသူတွေဒီကနေ့စုဝေးပြီးမြန်မာစစ်အာဏာသိမ်းမှုကိုဂျပန်နိုင်ငံအနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်ဖို့တောင်းဆိုကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုလက်ခံနိုင်ဖွယ်ရမရှိဘူးလို့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာအထူးဆောင်စစ်ဆေးရေးမှူးထော်မန်ဒရူးစ်ကအင်္ဂါနေ့မှာပြောပါတယ်ဒီအပေါ်နိုင်ငံတကာအနေနဲ့အားကောင်းပြီးတက်သားတဲ့တုံ့ပြန်မှုတစ်ခုလုပ်ဖို့လိုအပ်တယ်လို့လည်းပြောပါရယ်။ဒါဟာလူထုတရားလုံးကိုထိုးနှက်လိုက်တာပါ။တိတ်ကိုတရားလုံးပြီးလက်ခံနိုင်ပွဲမရှိပါဘူး။နိုင်ငံတကာတိုင်ဝမ်အနေနဲ့ဒိုင်းရိုက်အားကောင်းကောင်းနဲ့တာဝန်တည်တည်တုံ့ပြန်တင်ပါတယ်လို့ထွန်မန်ဒရူးစ်က VOA ကိုပြောပါရယ်။ရွေးကောက်ပွဲမဲဆင်းမတမာမှုတွေကြောင့်ဆိုတဲ့စစ်တပ်ရဲ့အကြောင်းပြချက်ဟာဘာမှခိုင်လုံမှုမရှိသလိုဖြစ်နိုင်ခြေမရှိပဲအတိတ်ပဲမဲလာတယ်လို့ထွန်မန်ဒရူးစ်ကပြောပါရယ်။ယူကော့ဘွဲကုနဲ့ပတ်သက်ပြီးစိုးရင်ကြရဲဆိုတာကကိစ္စတစ်ခုပါယူကော့ဘွဲအများစုမှာလူတွေစိုးရင်ကြတာရှိတာပါပဲဒါပေမဲ့ ရွေးကောက်ပွဲနဲ့ပတ်သက်တဲ့စိုးရိမ်မှုကြောင့်ဆိုပြီးတော့အစိုးရတရက်ကိုဖျောက်ချတာမျိုးမလုပ်ရဘူးလေလို့ဒွန်မန်ဒရူးစ်ကပြောပါတယ်။ဒီလိုအပြုတ်မှုမျိုးပေါ်အားကောင်းပြီးညီညွတ်တဲ့နိုင်ငံကတုံ့ပြန်မှုလိုအပ်ပြီးအဲ့ဒါမှသာလျှင်ဘိုးဆိုကြီးတွေအနေနဲ့သူတို့လုပ်ရတဲ့အတွက်ပြန်ပေးဆက်ရတယ်ဆိုတာကိုနားလည်မှဖြစ်တယ်လို့ဒီမှာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအထူးဆောင်ဆစ်ဆေးမှုဒွန်မန်ဒရူးစ်ကပြောပါတယ
်။ဗီရီအမေရိကန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုနောက်ပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ပေါ်တူနေညပိုင်းဗီအိုအမေရိကန်တန်ရဲ့ထိတ်တန့်ရောက်တဲ့နေ့ကိုဆက်ပြောပြနေပါတယ်နိုင်ငံတကာငွေကြေးရံပုံငွေဖွဲ့ IMF အနေနဲ့မြန်မာနိုင်ငံမှာကိုဗစ်တိုက်ဖျက်ရေးကူညီငွေအမေရိကန်ဒေါ်လာတန်း350ကိုငွေသားအနေနဲ့ဆက်ရနာမသိခင်ပြီးခဲ့တဲ့ပတ်ကပို့ပေးခဲ့တာကပြန်ယူနိုင်ဖို့အလားအလာမရှိပါဘူးဒီ IMF နိုင်ငံတကာငွေကြေးဖွဲ့ကြီးအနေနဲ့ဒီကိုဗစ်ကမ္ဘာကာယရောဂါတိုက်ဖျက်ရေးအရေးပေါ်ရံပုံငွေအဖြစ်အရင်မြန်မာဒီမိုကရေစီအစိုးရကိုကြိုတင်စည်းကမ်းသတ်မှတ်မှုမထားဘဲပေးခဲ့တဲ့ကူညီမှုမျိုးကိုအရင်တုန်းကလည်းကမ္ဘာမှာပြန်တောင်းနိုင်တဲ့အနေအထားမျိုးမရှိခဲ့ပါဘူးအခုလို IMF ကငွေသားပေးပို့ခဲ့ပြီးရပ်ပိုင်းအတွင်းမှာပဲမြန်မာစစ်တပ်ခေါင်းဆောင်တွေအနေနဲ့အာဏာသိမ်းခဲ့ပြီးရွေးကောက်ခံခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟောင်းဒေါ်ဆန်းစုကြည်နဲ့အခြားရွေးကောက်ခံခေါင်းဆောင်တွေကိုထိန်းသိမ်းခဲ့ပါတယ်ဒီနိုင်ငံတကာငွေကြေးပို့ပေးမှုဆိုင်ရာကြံ့ကျင်သူတွေကအခုလို IMF ကဇန်နဝါရီ23ရက်နေ့မှာဆုံးဖြတ်ပြီးအရေးပေါ်အမြန်ပို့ပြီးသားငွေကိုပြန်တောင်းနိုင်ဖို့လုပ်နိုင်တဲ့အနေအထားကမရှိတလောက်နေပါတယ်လို့ဆိုပါတယ်ဒီ IMF အဖွဲ့ပြောခွင့်ရအမျိုးသမီးကလည်းအခုငွေပို့ပြီးသားဖြစ်တာကိုအတည်ပြုပေးခဲ့ပြီးမြန်မာနိုင်ငံမှာနောက်ဆုံးဖြစ်ပျက်နေတာတွေကိုလည်းအနီးကပ်စောင့်ကြည့်နေတာစီးပွားရေးနဲ့မြန်မာပြည်သူတွေပေါ်ရိုက်ခတ်လာနိုင်မှုတွေအတွက်အထူးစိုးရိမ်နေတယ်လို့ဆိုပါတယ်ခင်ဗျတရုတ်နိုင်ငံကကိုဗစ်ရောဂါရင်းမြစ်ဆုံဆန်းမှုရောက်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစုံစမ်းစစ်ဆေးသူတွေအနေနဲ့ဝူဟန်မြို့ကတက်ခွဲခန်းတစ်ခုကိုဒီနေ့တွားကြည့်ခဲ့ပါတယ်ဒီကိုဗစ်ရင်းမြစ်စနိုင်ခဲ့တဲ့နေရာအဖြစ်အမေရိကန်ရာရှိတွေသုံးသပ်ထားတဲ့ဒီဝူဟန်ဗိုင်းရပ်စ်ဆိုင်ရာအဖွဲ့တခွဲခန်းမှာကမ္ဘာပေါ်ကအပြင်းထန်ဆုံးရောဂါတွေကိုသုတေသနလှုပ်လာနေကြတာပါကိုဗစ် -19 ကမ္ဘာကာယရောဂါကြီးစကိုခြေရာခံနိုင်ဖို့ WHO စုံစမ်းရေးအဖွဲ့ရဲ့အရေးကြီးဆုံးစစ်ဆေးရမယ့်နေရာတွေထဲမှာလည်းဒီဝူဟန်တခွဲခန်းကိုထည့်သွင်းထားပါတယ်တရုတ်နိုင်ငံကပြီးခဲ့တဲ့နှစ်အတွင်းအခုလိုစစ်ဆေးခွင့်ပြုဖို့အချိန်ဆိုင်ခဲ့တဲ့ဒီအသေးဆုံးမှခံတဲ့စစ်ဆေးမှုကလည်းဒီကိုရိုနာဗိုင်းရပ်ပိုးဟာသရိတ်ဆန်ကနေလူကိုဘလို့ခုန်ကူးကြတာကိုလေ့လာဖို့အထောက်အကူဖြစ်စေနိုင်ပါတယ်။ဒါပေမဲ့အခုလိုအချိန်များကြီးကြာလာခဲ့ပြီးမှသွားစစ်တာကနေအထောက်အထားတွေ့နိုင်ဖို့ဒီကျွမ်းကျင်သူစစ်ဆေးရေးသမားတွေရဲ့မျှော်လင့်ချက်ဘလောက်ထိရှိနိုင်မယ်ဆိုတာကိုတော့မေးခွန်းထုတ်မှုတွေရှိနေပါတယ်။ဒီတပြေးချိုစစ်ဆေးရေးအဖွဲ့ဝင်တူဖြစ်တဲ့ပီတာဂျက်စတိုက်ကသူတို့အဖွဲ့အနေနဲ့ဒီနေ့အကျိုးရှိတဲ့နေ့ဖြစ်ဖို့မျှော်လင့်ထားတဲ့လူဝတ်တဲ့မေးခွန်းတွေအကုန်လုံးမေးဖို့လဲပြင်ထားတယ်လို့ဆိုပါတယ်။ဒီစုံစမ်းရေးအဖွဲ့အနေနဲ့အခုလိုသုတေသနအဖွဲ့တွေဆေးရုံတွေနဲ့ပထမဆုံးစတွေ့ခဲ့တဲ့ဇေတကုကလူတွေကိုသတင်းသက်ပေါင်းများစွာတွေ့ဆုံမေးမြန်းသွားမှာပါခင်ဗျာ။တရုတ်နိုင်ငံအနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကလူပေါင်း10သန်းအတွက်ကိုဗစ်ကာကွယ်ဆေးကူညီသွားမယ်လို့ထုတ်ပြန်လိုက်ပါတယ်။ကမ္ဘာလုံးဆိုင်ရာ COVAX ပူးပေါင်းဆောင်ရွက်အဖွဲ့ကြီးကနေတဆင့်အခုလိုကူညီသွားမှာပါလို့တရုတ်နိုင်ငံဂျာယီပြောခွင့်ရကဆိုပြီးအကြောင်းရင်းကတပြေးချူကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့တောင်းဆိုမှုကြောင့်ပါလို့ဆိုပါတယ်။ဒီတရုတ်နိုင်ငံကြီးပြောခွင့်ရကပဲဖွံ့ဖြိုးဆဲနိုင်ငံတွေမှာမတ်လအထိကာလအတွင်းကာကွယ်ဆေးပြန့်နိုင်တာကိုဖြည့်ပေးဖို့ဒီတပြေးချူအဖွဲ့ကြီးဘက်ကတောင်းဆိုလာတာကြောင့်အခုလိုလုပ်ပေးခဲ့တာလို့ဆက်ပြောပါတယ်။ဒါအပြင်အခုလိုကူညီပေးတာကလည်းကမ္ဘာကြီးမှာဒီ COVID-19 ကာကွယ်ဆေးကိုတစ်ကမ္ဘာလုံးအညီမျှရနိုင်ရင်နဲ့ဒီကမ္ဘာကာယရောဂါကြီးကိုနိုင်ငံတကာပူးပေါင်းတိုက်ဖျက်ရေးမှာအစိမ်းဟုံပြင့်နိုင်ဖို့အရေးကြီးတဲ့မူဝါဒလည်းဖြစ်တယ်လို့တရုတ်ဘက်ကဆိုပါတယ်။တစ်ချိန်တည်းမှာဒီတရုတ်နိုင်ငံကြီးပြောခွင့်ရကပဲတပြေးချုံအနေနဲ့တရုတ်နိုင်ငံကထုတ်တဲ့ဒီကာကွယ်ဆေးကိုအရေးပေါ်အသုံးပြုရေးအတွက်အသိမှတ်ပြုဖို့ကိုလည်းလှုပ်ဆောင်နေတယ်လို့ဆိုပါတယ်။တကယ်တော့တပြေးချုံရဲ့ဒီ COVAX ပူးပေါင်းအဖွဲ့အနေနဲ့အခု2021ခုနှစ်အတွက်ဝယ်ယူဖို့ကာကွယ်ဆေးအလုံးပေါင်း3,000မှန်းထားတာရဲ့အစိတ်ပိုင်းလေးတစ်ခုသာလက်ခံရရှိပါသေးတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
နိုင်ငံကမှာထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 3ရက်ဗုဒ္ဓဟူးနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုည10:00နာရီအထိလိုင်းတို19 25 32တို့ကနေထုတ်လွှင့်ပေးနေပါတယ်။လိုင်းနဲ့မီတာ190ကနေပြီးတော့လည်း9နာရီခွဲအထိထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတော့ဒေါအောင်ဆန်းစုကြည်နဲ့အရတအစိုးရခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးထားတာကိုမကျေနပ်တဲ့အတွက်ပြည်ရင်းကပြည်သူတွေကြားမှာအကြမ်းဖက်အာဏာဖီဆန်းတဲ့လှုပ်ရှားမှုတွေကိုလှုပ်ဆောင်နေကြပါတယ်။ရန်ကုန်မြို့ကပြည်သူတွေအခုည၈နာရီမှာစံပုံးတီးတင်းဆုံနေကြတဲ့အသံတွေဖြစ်ပါတယ်88လူလူအောင်ကြွားမှုမှာအထင်ကြီးဖြစ်ခဲ့တဲ့ကဘာမကြီးတချင်းကိုအိမ်ပြင်တွေထွက်ပြီးတော့တည်ဆူခဲ့ကြပါတယ်။တချို့ကလည်းကဘာမကြီးတချင်းတွေကိုဖွင့်ခဲ့ကြပါတယ်။အခုလိုမျိုးနေအိမ်ပြင်ထွက်တံပုံးတီးတာ၊ကားဟွန်းတီးတာ၊ဖျောင်းတိုင်မီထွန်းတာစတဲ့ငင်းချမ်းတဲ့နီးနဲ့ကန့်ကွက်ဆန္ဒပြမှုတွေကိုမင်းညာတွေကဆက်လုပ်ခဲ့ကြတာပါ။ဒီကနေ့မှတော့မင်းကထက်ကိုအိမ်ပြင်တွေပို့ထွက်လာကြတာတွေ့ရပါတယ်။မြန်မာနိုင်ငံလုံးမှာရှိတဲ့ဆေးရုံတွေအပါအဝင်ကျန်းမာရေးဌာနပေါင်း100ကျော်ကကျန်းမာရေးဝန်ထမ်းတွေကလည်းဒီကနေ့ကစတင်ပြီးတော့စစ်အစိုးရနဲ့မပူးပေါင်းဘူးဆိုတဲ့အာဏာဖီဆန်ရေးလှုပ်ရှားမှုတွေကိုလှုပ်နေကြပါတယ်။အခုလိုမျိုးငင်းချမ်းတဲ့နီးနဲ့အာဏာဖီဆန်တဲ့လုပ်ရက်တွေကိုပြည်သူတွေတက်နိုင်သလောက်လှုပ်ကြဖို့အတွက် NLD ပါတီတပါတိအဖွဲ့ဝင်ဦးဝင်းထိန်ကလည်းပြောကြားထားပါတယ်။ကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်အာဏာသိမ်းတဲ့လောက်ရဟာဖွဲ့စည်းပုံအခြေခံဥပဒေကိုဆန့်ကျင်ဆောင်ရွက်တာဖြစ်ပြီးတော့နိုင်ငံသားတွေရဲ့အချုပ်အခြာအာဏာကိုမျက်ကွယ်ပြုတာဖြစ်တယ်လို့ NLD ဗဟုအလုံးမှုဆောင်အဖွဲ့ကဒီကနေ့သဘောထားထုတ်ပြန်ပါတယ်။နိုင်ငံတော်တမနာနဲ့အတိုင်းပင်ခံပုဂ္ဂိုလ်တို့အပါအဝင်ဖမ်းဆီးထိန်းသိမ်းထားသူတွေအလုံးကိုပြန်လွတ်ပေးဖို့2020ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့ဖွဲ့စည်းပုံနဲ့အညီတတိယအကြိမ်လွှတ်တော်ခေါ်ယူနိုင်အောင်လှုပ်သွားဖို့ကိုလည်းဒီကနေ့ထုတ်ပြန်ချက်မှာ NLD ဗဟုအလုံးမှုဆောင်အဖွဲ့ကတောင်းဆိုထားပါတယ်။ဆရာနာတိမ်မှုကြောင့်နိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုဗစ် -19 ကရောဂါကျော်လွှားရေးတိုင်းသာစီးလုံးညီညွတ်မှုပုံမှန်ခိုင်မာရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုဆက်ပြီးတော့ဆောင်ရွက်ဖို့အတွက်အဟံတားကြီးဖြစ်နေတဲ့အပြင်နိုင်ငံနဲ့တပ်မတော်ရဲ့တမိုင်းကိုညှဉ်းနွမ်းစေတဲ့လုပ်ရက်ဖြစ်တယ်လို့လည်း NLD ပါတီခေါင်းဆောင်တွေကပြောကြားထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဟာပြည်သူအလုံးကိုစော်ကားတဲ့လုပ်ရက်ဖြစ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန် Tom Andrews က VOA ကိုပြောကြားပါတယ်။ဒီလုပ်ရက်ဟာဘလို့မှလက်မခံနိုင်တဲ့လုပ်ရက်ဖြစ်ပြီးတော့နိုင်ငံကအတိုင်းအဝိုင်းအနေနဲ့တန်းခတ်အရေးယူမှုတွေကိုဗက်ပေါင်းစုံကနေလှုပ်ဖို့စဉ်းစားတဲ့နယ်လို့ကုလသမဂ္ဂဆိုင်ရာ VOA သတင်းတောက် Margaret Bashir နဲ့မေးမြန်းခန်းမှာပြောကြားခဲ့တာပါ။မြန်မာတိုင်းနိုင်ငံလုံးကလူနည်းစုတိုင်းရင်းသားတွေအပါအဝင်အကာအကွယ်မေ့နေသူတွေအလုံးလူ့ခွင့်ရေးအတွက်ကိုတခါလှုပ်ရှားနေသူတွေအလုံးအတွက်ကိုလည်းသူစိုးရိမ်နေလို့ဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကပြောပါတယ်။စီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံကလည်းမြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းချကောက်ခံထားတဲ့အစိုးရကိုအာဏာပြန်ပေးဖို့နဲ့ဒီဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့သူတွေအလုံးကိုလွှတ်ပေးဖို့အတွက်အကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။အခုလိုမျိုးနိုင်ငံတကာမှာတောင်းဆိုနေနေမှာပဲနေပြည်တော်မှာထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုစစ်အစိုးရကတရားစွဲပြီးတော့ချုပ်ရမှန်ယူထားတယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အနီးကပ်လုံခြုံရေးအဖွဲ့မှဆက်သွယ်ရေးစကားပြောဆက်တွေတွေ့တယ်လို့ဆိုပြီးတော့ပို့ကုံသွင်းကုံဥပဒေပုံမှတခါတမရဦးဝင်းမြင့်ကိုတော့ကပေးကာလမှာစီကံချိုးဖောက်မှုနဲ့တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေတို့နဲ့တရားစွဲဆိုထားတယ်ဆိုတာဖော်ပြတဲ့တရားရုံးမှတ်တမ်းတွေအွန်လိုင်းပေါ်မှာပေါ်ထွက်လာခဲ့ပါတယ်။အခုလိုတရားစွဲထားတဲ့အမှုတွေအတွက်ဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အနေနဲ့ဥပဒေအကျိုးဆောင်တွေရဲ့ကိုစားပြုဆောင်ရွက်ပေးမှုရမရဆိုတာကိုတော့မသိရသေးပါဘူး။ February 1ရက်နေ့တုန်းကအာဏာသိမ်းချိန်မှာထိန်းသိမ်းခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေပြည်တော်စီပင်ရိတ်တာကနေထွက်ခွာဖို့အစိုးရကပြောထားတဲ့အတွက်ကိုယ်စားလှယ်တချို့ကတော့ထွက်ခွာသွားနေကြပါပြီ။စောစောကပြောခဲ့သလိုပါပဲနေပြည်တော်မှာဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်းအမြန်ဒေါအောင်ဆန်းစုကြည်ကိုပို့ကုံသွင်းကုံပုံမှန်နဲ့စစ်တပ်ကတရားစွဲထားပါတယ်ဒီဒေါက်ဆန်းစုကြည်ရဲ့အနီးကပ်လုံခြုံရေးမှာဆက်သွယ်ရေးစကားပြောဆက်တွေတွေ့ရလို့ဆိုပြီးတော့တရားစွဲတဲ့အကြောင်း NLD တာဝန်ရှိသူတွေကလည်းပြောပါတယ်။တချိန်တည်းမှာပဲနေပြည်တော်မှာလုံခြုံရေးတွေထိန်းခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေရပြန်ဖို့အာဏာပိုင်တွေညွှန်ကြားနေပါတယ်။အခုလိုမျိုးဒီနောက်ဆုံးမှဒီမှာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတော့ VOA သတင်းတောက်မတ်မီခါကစူးစီးတင်ပြပေးပါမယ်ရှင်
။တမတော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိန်းသိမ်းထားတဲ့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဆက်သွယ်ရေးပစ္စည်းတွေကိုခွင့်ပြုချက်မရပဲတင်သွင်းမှုသမရဦးဝင်းမြင့်ကိုတော့တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုတွေနဲ့တရားစွဲဆိုလိုက်ကြောင်းလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့တရားရုံးမှတ်တမ်းတွေမှာတွေ့ရသလိုနီးစပ်သူတွေကလည်းပြောပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိတ်တန့်ခေါင်းဆောင်တွေလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုဒီမနက်မှာပဲ နေပြည်တော်စဘူတီရီမြို့နယ်တရားရုံးမှာတယ်လီကွန်ဖရင့်အွန်လိုင်းကနေရုံးထုတ်ခဲ့ပြီးချုပ်ရဲ့ယမန်ယူခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့တာပါ NLD ဘ ഹു အလုံးမှုဆောင်ကော်မတီဝင်ဒေါက်တာမေဝင်းမြင့်ကတော့တရားစွဲဆိုအရေးယူလိုက်တဲ့ကိစ္စပေါ်
အဲ့လိုကြားတော့ဒီလိုယမန်ယူတယ်လို့ကြားတယ်လေဒါပေမဲ့အသေးစိတ်တော့အခုမသိရသေးတော့လေအဲ့ဒီကြားတော့ယမန်ကိုဟိုပါပေါ့နော်ဟိုဒီတိုင်းပဲလက်ယူသွားတယ်လို့ကြားပါတယ်အဲ့လိုမသိရချင်းကျမှပါပြီးသားဒီပြီးရနော်အခုကဒီလိုလောက်တာကိုလက်မခံပါဘူးဆိုတာကိုအခုဖျက်ပြထားပြီးပြီးပြီနော်ဒါကတော့သူလက်ရှိတာဝန်ယူဆဲသူတွေကလောက်သွားတာတော့ဒါတော့ဟိုသူရဲ့လောက်ဆောင်ကြရဖြစ်ပါတယ်ဒါလည်းပြောချင်ပါတယ်ပြီးနော်
အစိုးရထိပ်တန်းခေါင်းဆောင်နှစ်ယောက်ကိုတရားစွဲဆိုထားတဲ့ကဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25အရာအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်မယ်ဆိုရင်ထောင်ဒဏ်3နှစ်အောက်ဒါမှမဟုတ်ငွေဒဏ်ကျခံရမှာဖြစ်ပြီးပို့ကုန်တွင်းကုန်ဥပဒေပုံမှန်8အရာဆိုရင်တော့ထောင်ဒဏ်3နှစ်ထက်မပိုတဲ့ပြစ်ဒဏ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ဒဏ်2ရက်စလုံးပေးနိုင်ကြောင်းဥပဒေမှာပြဋ္ဌာန်းထားပါတယ်ဖမ်းဆီးခံအစိုးရထိပ်တန်းခေါင်းဆောင်နှစ်ယောက်ကိုတရားစွဲဆိုအရေးယူထားပြီးထုတ်ရမယ်ယူလိုက်တဲ့ဆိုတဲ့သတင်းတွေတီးကြအတီးပြုတ်တာဝန်ရှိသူတွေနဲ့သက်ဆိုင်ရာရဲစခန်းတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူးစစ်တပ်ဦးဆောင်ဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကော်မတီဘက်ကအဖွဲ့ဝင်ဦးသိန်းညွန့်ကို VOA ကဆက်သွယ်မေးမြန်းနာမှာတော့လက်ရှိအခြေအနေမှာဘာမှပြောဆိုနိုင်တာမရှိသေးကြောင်းထုတ်ပြန်ခဲ့ပါတယ
်ဦးကုလို့ဆက်ဘာမှပြောလို့မရဘူးနော်အဲ့ဒါလေးပဲသူမြစ်သားခါပါ
တစ်ချိန်တည်းမှာပဲနေပြည်တော်မှာလှုပ်တော်တဲ့အတွက်ရောက်နေကြတဲ့ကိုယ်စားလှယ်တွေကိုလည်းနေရပြန်ဖို့အာဏာပိုင်တွေညွှန်ကြားနေပါတယ်NLD ဘ ഹു အလုံးမှုဆောင်တဦးဖြစ်တဲ့ဦးဝင်းထိန်ကတော့နေပြည်တော်စီပင်ဝင်းအတွင်းကကိုယ်စားလှယ်တွေကိုအတင်းကျပ်ဖယ်ခိုင်းနေတယ်လို့ပြောပါတယ
်ဒီကကမပြန်ရင်အတင်းဆွဲထုတ်မဲ့သဘောရှိတယ်တမီးရဲ့သူသစ္စာရဲ့ကာရီလစ်တွေပဲအဲ့ဒီတန်ဆက်ဆံတယ်တော်တော်ကလေးလူမနေကြပြန်ရဆိုရဲကွာသူတို့ဓာတ်ထင်နေကွာပဲဒါပဲ
လုံးလုံးရေးတက်ဖွဲ့တွေကအသွာလာကန့်တတားစီခံထားရတဲ့လွတ်တော်ကိုယ်စားလှယ်တွေကိုတော့မနေ့ညနေပိုင်းမှာပဲကိုယ်အစီအစဉ်နဲ့ကိုပြန်ကွင်းပြလိုက်ကြောင်းစစ်တပ်တာဝန်ရှိသူတဦးကအကြောင်းကြားခဲ့ပါတယ်ဒီကနေ့အစောပိုင်းမှာတော့နေထိုင်ရာနေရာကနေ24နာရီအတွင်းဖယ်ရှားဖို့ထပ်မံတတိပေးခဲ့ကြောင်းလည်း NLD ဘ ഹു အလုံးမှုဆောင်တဦးဖြစ်တဲ့ဦးအောင်ကြည်ညိုကအတည်ပြုပြောဆိုခဲ့ပါတယ
်ကျွန်တော်နေမှာဟိုအဝေးရရှိတဲ့လူတွေကားတက်ပြီးပို့ဆောင်ရေးပါညာတဲ့6ရက်နေမှာကျွန်တော်ထွက်မယ် NLD ပေါ့နော်ပြန်တဲ့ကိုယ်စားလှယ်တွေရတချို့တိုင်းကကိုယ်စားလှယ်တွေမနေ့ကပြန်သွားကြပြီတချို့ကအဲ့တော့ဒီနေ့မနေ့ခင်းကြတဲ့ခါကျတော့ဟိုပထမစီမံပြောတဲ့48နာရီတွင်အပြီးထွက်ပြေးပါလို့လာပြောတယ်အဲ့နေ့ကြတဲ့ခါကျတော့ဟိုအနေလုံးဝင်ကြီးအတိုက်ရဟိုဖြစ်ပါတယ်တဲ့24နာရီကျွတ်ထွက်ပြီးပါသေးလို့ပြောတယ်ဖြည့်ရပေးတာပေါ့ဗျာ
စွတ်တော်တစ်ကိုတက်ရောက်နေတဲ့တိုင်းရင်းသားကိုယ်စားလှယ်တချို့ကတော့နေရက်ကိုပြန်လဲထွက်ခွာသွားကြပြီလို့လဲမွန်ညီညွတ်ရေးပါတီကနိုင်စံတင်ကပြောပါတယ
်ဒါကြောင့်မနေ့ကတည်းကကျောဆုံးကားမာလိုက်ပြီးတော့ကားသူအခုလာပြီးသူကျောဆုံးဆရာနေပါတယ်အဲဒါကျောဆုံးဟိုပါစစ်တောင်းတော်ရောက်နေပြီဟိုကတော့မော်ဘယ်ပြန်ဖို့
ဒီသတင်းပတ်အစောပိုင်းစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိန်းသိမ်းခံခဲ့ရတဲ့တိုင်းနယ်ပြည်နယ်ကဝန်ကြီးချုပ်တွေအပါအဝင်အစိုးရအဖွဲ့ဝင်တော်တော်များများကိုတော့ပြီးခဲ့တဲ့ရက်တွေမှာပဲပြန်လည်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရန်ကုန်တိုင်းအစိုးရအဖွဲ့ဝင်တချို့အပါအဝင်တက်ကြွလှုပ်ရှားသူတချို့ကိုတော့ဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်ရှင်။ကျွန်မမိခပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။
အခုလိုမျိုးတော့ဆန်းစစ်ကြီးရဲ့အရသာဆွေရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးတော့ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူထားတဲ့ပုံမှာမကျေနပ်တဲ့ပြည်ရင်းကပြည်သူတွေကအကြမ်းမဖက်အာဏာဖီဆန်းတဲ့လှုပ်ရှားမှုတွေကိုလှုပ်ဆောင်လာနေကြပါတယ်။အဆွေရဝန်ထမ်းတွေလူမှုအဖွဲ့အစည်းတွေကစစ်ဆွေရအုပ်ချုပ်မှုရန်တရာရပ်တန့်သွားစေဖို့အတွက်ငင်းချမ်းတဲ့နီးနဲ့ကန့်ကွက်ဆန္ဒပြဖို့လှုံ့ဆော်ဆောင်ရွက်နေတဲ့အကြောင်းအဖြစ်အဆုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အိမ်တန်နာထွန်းကပြောပြပါမယ်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အဆွေရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရကိုကန့်ကွက်ဆန္ဒပြကြတဲ့အနေနဲ့စစ်အစိုးရရဲ့အုပ်ချုပ်ရေးရန်ရာရပ်တန့်သွားစေဖို့အစိုးရဝန်ထမ်းတွေရုံးမတက်ပဲဆန္ဒပြတာကျမရေးဝန်ထမ်းတွေဖဲကျိုးနေဝစ်စင်တာစတဲ့အလှုပ်ရှားမှုတွေကိုလှုပ်လာနေကြပါတယ်စစ်အစိုးရလက်အောက်မှာအလုံးမလုံးပဲဆန္ဒပြတာတွေကိုဒီကနေ့ဗုဒ္ဓဦးနေ့ကနေစပြီးလှုပ်ကြဖို့လဲလူမှုကွန်ရက်ကနေတိုက်တွန်းထားကြတာပါအစိုးရဝန်ထမ်းတွေရုံးမတက်ပဲဆန္ဒပြကြတဲ့အလှုပ်ရှားမှုကိုကျမရေးဝန်ထမ်းတွေကဦးဆောင်ခဲ့ရမှာအခုဆိုရင်နိုင်ငံအဝန်းကကျန်းမာရေးဌာနပေါင်း100ကျော်နဲ့အခြားအစိုးရဌာနတွေကလည်းပူးပေါင်းပါဝင်လာတယ်လို့ဒီလှုပ်ရှားမှုမှာပါဝင်တဲ့ဒေါက်တာဟိန်းဝင်းဝါကပြောပါရစေ။
ကျွန်တော်တို့ကအခုမနေ့ကနေစတဲ့အခုချိန်မှာဒီမှာဆေးရုံပေါင်း100ကျော်ထိပါလာပြီ။ကျန်းမာရေးဝန်ထမ်းတွေပါတယ်။နောက်တစ်ခါကျန်းမာရေးဝန်ထမ်းမဟုတ်တဲ့အခြားဝန်ထမ်းတွေလည်းပါဝင်လာရည်ရှိရယ်ပေါ့နော်။အဲ့ချိန်မှာကျွန်တော်တို့ကဒီလှုပ်ရှားမှုကတဖြည်းဖြည်းမြင့်တက်လာပြီးတော့တခြားပြည်သူတွေတခြားအသင်းအဖွဲ့တွေရပ်ဖွဲ့စည်းနေတဲ့နောက်ကသမဂ္ဂတွေပါဝင်ပြီးတော့ပူးပေါင်းလာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရည်မှန်းထားတဲ့ဒီဆေးအနာရှင်စနစ်ကိုတော်လိုင်းရမယ်ဆိုတော့အထီးကိုတော့ရောက်သွားမယ်လို့မျှော်လင့်ပါတယ်ကျွန်တော်တို့လိုချင်တာကတော့ပြည်သူတွေထောက်ခံပြီးတော့ဆန္ဒမဲ့ပေးထားတဲ့လူထုကောင်းတော်တော်လိုင်းဆုကြီးဦးဆောင်တဲ့အစိုးရကိုအာဏာပြန်အပ်ဖို့ပါပဲဟုတ်ကဲ့အဲ့ဒါတော့ဒါကျွန်တော်တို့ရဲ့မျှော်လင့်ထားတဲ့ကောင်းကျိုးဖြစ်ပါတယ်စိုးကျိုးအနေနဲ့ကတော့ အဲ့ဒီကမျိုးမျိုးရှိတာနိုင်တယ်ပေါ့နော်ပထမဆုံးကတော့အဲဆိုကြိုးဆိုလို့ရှိရင်ကျွန်တော်တို့ဒီလှုပ်ရှားတဲ့ဆရာဝန်တွေပေါ်မှာတက်ရောက်မှုအနေနဲ့ကတော့အရေးယူလာလို့စားမသိနေလို့စသဖြင့်ဒါလေးလည်းမဖြစ်ဖြစ်ဘူးလို့တော့မပြောနိုင်ဘူးပေါ့နော်အဲဒီဆရာနာရှင်အစိုးရဆိုတာကတော့အဲဘယ်လိုအရေးယူမှုမျိုးမဆိုအဲလှုပ်လာနိုင်တာပေါ့နော်ဒါလေးလည်းကျွန်တော်တို့ကြိုးတွေးပြီးတော့ဒါကျွန
ပြည်သူတွေရဲ့ကျန်းမာရေးကိုစိုးရိမ်ပူပန်မှုတွေလည်းရှိနေကြပါတယ်။ဒါပေမဲ့ကျန်းမာရေးအတွက်ဆီယံဝင်တွေနဲ့အွန်လိုင်းကနေဆွေးနွေးတိုင်ပင်တာစံတခအခမဲ့စီကံတွေမှာကုသမှုပေးတာမျိုးတွေလည်းလက်ရှိဆောင်ရွက်ပေးနေတာမျိုးတွေရှိနေတယ်လို့ဒေါက်တာဟိန်းဝင်းဝါကပြောပါတယ်။စစ်တပ်အာဏာသိမ်းပြီးဖွဲ့စည်းလိုက်တဲ့အုပ်ချုပ်ရေးစနစ်မှာပူပန်ပါဝင်ဖို့ညှင်းဆန်ကြတဲ့အထက်မှာအ င်ညာခဲ့တာပါ။စစ်အစိုးရကခန့်အပ်လိုက်တဲ့အလုပ်သမားဝန်ကြီးနဲ့အလုပ်သမားအလုပ်ရှင်အဖွဲ့အစည်းတွေတွေ့ဆုံဖို့စီစဉ်ထားတဲ့နေ့မှာပဲကန့်ကွက်ကြောင်းပြသတဲ့အနေနဲ့ကြေညာလိုက်တာလို့လည်း CDUN အဖွဲ့အထွေထွေအတွင်းကြီးမှူးဒေါ်ဖြိုးစန္နာဆိုးကပြောပါတယ်
။ဒီစစ်အစိုးရအဖွဲ့ကနေပြီးတော့ခန့်အပ်လိုက်တဲ့ပြည်အောင်စုဝန်ကြီးဦးမြင့်ကြိုင်ပေါ့နော်ဦးမြင့်ကြိုင်အနေနဲ့ကတော့အလုပ်သမားအဖွဲ့အစည်းတွေလှုပ်ရှင်အဖွဲ့အစည်းတွေနဲ့သုံးမလိုက်တွေ့ဆုံဆွေးနွေးပြီးတော့အစည်းအဝေးလုပ်ချင်ပါလေလို့ပြောလာတယ်ပြောလာတဲ့အပေါ်မှာတော့အမတို့ကတော့ငကိုကလေးကစန့်ချင်တယ်လို့ထုတ်ပြန်တာကဖြစ်တဲ့ကြောင့်မလို့အမတို့ကြားထဲမှာလည်းစီဒီအမ်ကြားထဲမှာလည်းအမတို့ဆွေးနွေးပါတယ်ဆွေးနွေးတော့ဒီအမတို့ဒီရဒီမိုကရေစီအစိုးရမဟုတ်တဲ့စစ်အစိုးရအဖွဲ့နဲ့ပေါ့နော်အမတို့လုံးမဆောင်မှုမလုပ်ဘူးဆိုရဲဟာဆုံးခဲ့ချက်ကြတယ်ကြတာဖြစ်တဲ့ကြောင့်မလို့အမတို့စပြီးတော့ပေါ့နော်ဒီနေ့ဆွေးနွေးပွဲကနေစပြီးတော့အမတို့ပါဝင်မှုအမတို့နှုတ်ထွက်လိုက်တယ်ပေါ့
အနာသိမ့်လိုက်တဲ့တက်မတော်ကတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖြစ်တက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်ပြီးအဖွဲ့ဝင်၁၂ဦးနဲ့မနေ့တုန်းကပဲဖွဲ့စည်းလိုက်သလိုတိုင်းနဲ့ပြည်နယ်တွေမှာလည်းအုပ်ချုပ်ရေးကောင်စီတွေကိုဖွဲ့စည်းပေးလိုက်ပါတယ်။ဒီမတိုင်ခင်တုန်းကလည်းအရတားအစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပြီးတော့အစိုးရအဖွဲ့အစ်ကိုဖွဲ့စည်းလိုက်ကြောင်းကြေညာထားပါတယ်ရှင်။ကျွန်မအီတနာထွန်းမှ VOA မြန်မာပိုင်းအတွက်တင်ပြပို့ထားတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တာဟာပြည်သူတွေရဲ့အခြေခံအခွင့်အရေးတိုးတက်အောင်ဆောင်ရွက်မှုတွေအလုံးစုပ်ယုပ်သွားစေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန် Tom Andrews ကပြောကြားလိုက်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဗက်ပေါင်းစုံကလည်းအရေးယူတင်တယ်လို့ပြောပါတယ်။ဒါပေမဲ့စစ်တပ်အာဏာသိမ်းတဲ့အပေါ်မှာနိုင်ငံတကာအတိုင်းအဝိုင်းရဲ့တုံ့ပြန်မှုတွေကတော့မတူညီကြပါဘူး။ American အပါအဝင်အနောက်နိုင်ငံအများစုကပြင်းပြင်းထန်ထန်ဝေဖန်နေပေမဲ့လည်းတရုတ်ဂျပန်စတဲ့အာရှနိုင်ငံတွေကတော့တတိနဲ့ချင်းကပ်တုံ့ပြန်နေကြပါတယ်။ဒီအကြောင်းကိုနန်းလောင်ကဆက်ပြီးတော့တင်ပြပါမယ်ရှင်။
ဖေဖော်ဝါရီလတရနေ့ကနိုင်ငံတော်အတိုင်းအမေရိကန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တမရဝင်းမြင့်နဲ့လူတချို့ကိုစစ်တပ်ကဖမ်းဆီးပြီးတော့အရေးပေါ်အခြေအနေထုတ်ပြန်လိုက်တဲ့ဖြစ်ရပ်ကိုအာဏာသိမ်းမှုအဖြစ်နိုင်ငံအတော်များများကအတိအလင်းကြေညာခဲ့ပေမဲ့ပြည်ရေးဝင်မဆွတ်တဲ့မှုလက်ကင်ထားတဲ့မြန်မာအိမ်လေးချင်းတရုတ်နိုင်ငံကတော့သူ့အကျိုးစီးပွားအရာလိမ္မာပါနတ်စွာချဉ်းကပ်နေတယ်ဆိုပြီးဝေဖန်တန်းနေထွက်လာခဲ့ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဝင်ဝီဘင်းကမြန်မာနိုင်ငံရင်းနဲ့ပတ်သက်လို့တရုတ်တို့ရဲ့ရည်တည်ချက်ကိုဖော်ပြလိုက်တဲ့တွင်နေကအခုလိုခုခံပြောဆိုပါတယ
်။有关说法不是事实。作为缅甸的友好邻邦，
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘောအဲ့လိုထင်မြင်ယူဆနေကြတာမမှန်ပါဘူး။မြန်မာနိုင်ငံတွင်မတူကွဲပြားမှုတွေကိုတင်လျော်တဲ့နီလန်းတွေနဲ့ဗက်ပေါင်းစုံပါဝင်ဖြည့်ရှင်းပြီးနိုင်ငံရေးအရာရောလူမှုရေးအရာပါတည်ငြိမ်နေတာကိုပဲရင်းနှီးတဲ့အိမ်နီးချင်းနိုင်ငံတစ်ခုအနေနဲ့တွေ့မြင်ကြတာပါ။
မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံနေတဲ့အမေရိကန်ပြည်ထောင်စုကတော့ဖေဖော်ဝါရီလတရနေ့ကအယက်သားအစိုးရကိုဖယ်ရှားခဲ့တဲ့လို့ရကိုစစ်အာဏာသိမ်းမှုအဖြစ်နောက်တစ်နေ့မှပဲကြေညာခဲ့တာပါစစ်ဖက်ထိပ်တန်းခေါင်းဆောင်တချို့အပေါ်အရေးယူတာကပိတ်ဆို့မှုတွေချမှတ်ဖို့ရှိတယ်လို့အမေရိကန်အစိုးရကပြောဝင်မဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေကိုတော့ဆက်ပေးသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးသံတမန် Tom Andrews ကလည်းမြန်မာစစ်ဘုံချုပ်တွေရဲ့လုပ်ရက်ကတိတ်ကိုဆိုးဝါးရဲတဲ့နဲ့လုပ်ရက်ဖြစ်ပြီးနိုင်ငံထဲမှာအခြေခံလူ့အခွင့်အရေးတွေတိုးတက်အောင်လုပ်ထားသမျှပြန်ဆွေးရုပ်အောင်လုပ်တဲ့လုပ်ရက်ဖြစ်တယ်လို့ VOA ကပြောပါတယ်။လက်ရှိမြန်မာနိုင်ငံထဲမှာရှိနေသူအလုံးအတွဲသူစိုးရင်ကြောင့်ကုလသမဂ္ဂဆိုင်ရာ VOA သတင်းထောက် Margaret Bashian နဲ့မြန်မာခါမှအခုလိုပြောကြားခဲ့ပါတယ
်။ I'm very concerned about the safety of so many people.including those
who are today at top of the society CEO ဆောင်နေသူတွေပါဝင်လူများကြီးတွေကျွန်တော်သိဆိုရပါတယ်တစ်ခါပြည်နယ်ကရိုဟင်ဂျာ6000ကျော်ကနေတခြားလူနည်းစုတန်းရင်းသားတွေအထိမြန်မာတနေနိုင်ငံလုံးကအကာအကွယ်မဲ့နေသူတွေအတွက်ကျွန်တော်ဆိုရပါတယ်အရှိအချင်းတွေကတိတ်ကိုအလေးနဲ့ထားမယ်အချင်းတွေဖြစ်ပါတယ်အခုဖြစ်နေတာကဘာဖြစ်တယ်မဖြစ်ဘူးဆိုတာရှင်းရှင်းပဲပြောပြစီဒါပြည်သူအလုံးကိုစော်ကားလိုက်တာဖြစ်ပါတယ်တိတ်ကိုချက်เสียစိတ်ပြက်เสียလို့ရလဲဖြစ်ပါတယ် နိုင်ငံကအထံဝတ်တစ်ခုလုံးကဒါရိုက်အင်တိုင်းအားရိုက်နဲ့တာဝန်ရှိစွာနဲ့တုံ့ပြန်နေပါတယ်
။မြမအရေးနဲ့ပတ်သက်လို့လဲကုလသမဂ္ဂအလုံးစုံရေးကောင်စီကအင်္ဂါနေ့မှာဒီကပိတ်ဆွေးနွေးပွဲတရက်ကျင်းပခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာပရတင်တအမတ်ဘာဘရာဝုဒ်ဘော့ကလည်းဒီမိုကရေစီနည်းကျရွေးချယ်ထားတဲ့အရတအစိုးရကိုဖယ်ရှားလိုက်တဲ့လို့ရက်ကိုပရတင်နိုင်ငံအနေနဲ့ရှုံချပြီးတော့ဖမ်းဆီးထားသူတွေကိုချက်ချင်းပြန်လုပေးဖို့တောင်းဆိုခဲ့တာပါ။
There has been widespread concern among and across the international community.
ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာတိုင်းဝန်ကအတော်ကိုစိုးရိမ်နေကြပါတယ်။ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာအဲ့ဒီစိုးရိမ်ချက်တွေကိုကျွန်မကြားခဲ့ရပါတယ်။ဒီအချက်တဲကိုဖြေရှင်းတဲ့နေရာမှာအာဆီယံအဖွဲ့အပါအဝင်ဒေသရင်းမိတ်ဖက်နိုင်ငံတွေကိုကြိုဆိုပါတယ်။နောက်ထပ်ဘာဆက်လုပ်မလဲဆိုတာလုံခြုံရေးကောင်စီအဖွဲ့ဝင်တွေဆက်ပြီးဆွေးနွေးကြမှာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတညီတညွတ်တဲ့သဘောတူတဲ့အတန်တစ်ခုထွက်လာနိုင်မယ်လို့မျှော်လင့်ထားပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်သမရဝင်းမြင့်အပါအဝင်ထိမ့်သိမ်းခံရသူတွေအတွက်ဆိုရင်ကြောင့်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ကလည်းကြေညာချက်ထုတ်ပြန်ပါတယ်။ G7 အဖွဲ့ဝင်နိုင်ငံတွေကကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU ဖြစ်ပြီးစစ်အာဏာသိမ်းမှုကိုတညီတညွတ်နဲ့ကန့်ကွက်လိုက်ကြတာလည်းဖြစ်တယ်လို့စစ်သက်ကအရေးပေါ်အခြေအနေကြေညာကြတာကိုချက်ချင်းရုပ်သိမ်းဖို့နဲ့ဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအာဏာပြန်အနိုင်ပြီးတော့မတရားဖမ်းဆီးခံရသူတွေကိုပြန်လုပေးဖို့ G7 အဖွဲ့ဝင်နိုင်ငံတွေကတညီတညွတ်နဲ့တောင်းဆိုလိုက်ကြတာလည်းဖြစ်ပါတယ်အာရှအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကလည်းမြမအရေးကိုတတိနဲ့ချင်းကပ်ကြဖို့တိုက်တွန်းလိုက်ပါတယ်။အာဏာသိမ်းမှုကိုသဘောမတူနိုင်လို့စစ်ဘုချုပ်တွေနဲ့အဆက်အသွယ်ဖျက်လိုက်မယ်ဆိုရင်မြမနိုင်ငံအနေနဲ့တရုတ်ကွန်မြူနတီပါတီရဲ့လွှမ်းမိုးမှုအောက်လုံးလုံးချက်ရောက်သွားနိုင်တဲ့အပြင်ဒေသရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေတိုးလာနိုင်တယ်လို့ဂျပန်ကကွေရေးဝန်ကြီးဌာနကတတိပေးထားတာဖြစ်ပါတယ်
။နိုင်ငံတကာရဲ့သဘောထားတုံ့ပြန်မှုတွေကိုမနှမ်းလောင်တင်ပြခဲ့တာပါရှင်။ VOA မြန်မာဝိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကဒီအာဏာသိမ်းယူလိုက်တာကြောင့်စီးပွားရေးအပေါ်ကြေရိုက်ခတ်မှုတွေစတင်ပြီးတော့မြင်တွေ့နေရပါပြီ။ American Dollar ဈေးနဲ့ရွှေဈေးတွေစံချိန်တင်အောင်လို့မြင့်တက်နေပါတယ်။အာဏာသိမ်းမှုအပေါ်ပြည်သူတွေစိုးရိမ်နေကြတာနဲ့အတူစီးပွားရေးအပေါ်တက်ရောက်မှုတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်အက်ဂနွန်ကတင်ပြပါမယ်ရှင်
။အယက်တာအစိုးရထိတ်တန့်ကောင်းဆောင်တွေကိုထိန်းသိမ်းလိုက်ပြီးတမရော့ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရဲ့အခြေအနေမရေမရာဖြစ်နေချိန်မှာပဲစီးပွားရေးမှာလည်းရိုက်ခတ်လာနေပါတယ်။အထူးသဖြင့်ဒီရက်ပိုင်းမှာပဲလက်ရှိတောင်းဆိုနေတဲ့ငွေကြေးတွေထဲကတချို့ကိုဖျက်သိမ်းဖို့ပြင်ဆင်နေတဲ့ဆိုတဲ့အတိမပြုတ်နိုင်တဲ့သတင်းတွေပြန့်နှံ့ခဲ့ရာကတန်ဘောခိုင်မာတဲ့ရွှေနဲ့အမေရိကန်ဒေါ်လာတွေကိုအလွေရဝယ်ယူလာကြတယ်လို့လည်းလုပ်ငန်းရှင်အတိုင်းဝန်တွေကပြောပါတယ်။စိုးရိမ်စိုက်နဲ့ရွှေနဲ့ဒေါ်လာတွေကိုဝယ်ယူသူများလာတာကြောင့်ရွှေဈေးတွေအဆမတန်မြင့်တက်လာတယ်လို့လည်းမန္တလေးတိုင်းရွှေလုပ်ငန်းရှင်များအတင်ဥက္ကဋ္ဌဦးဝင်းစိန်ကပြောပါတယ်။
စိတ်ကူတာပေါ့နော်ဘာလို့စိတ်မချတာလို့မနေ့ကတစ်တောင်းတန်းကောလာလာကြောင်မအကြံမဖြစ်သွားတာမနေ့ကစတာ73နေ3500စရတယ်ညီမလေးအလို့မနေ့ကနောက်ဆုံးပြီးတော့73နေ5000ပြည့်တယ်ညီမလေးအခုကဒီမနေ့73နေ6000 6000စရတယ်ညီမလေးအခု74နေဖြစ်တယ်ပေါ့ညီမလေ
းဒီကနေ့ရန်ကုန်နဲ့မန္တလေးရဲ့အပိတ်ဈေးကတော့အခရွှေတစ်ကြက်သားကို74တိုင်းတစ်တောင်းရှိပါတယ်အနာမတိုင်ခင်ဆန္နာရီလ30ရက်နေ့အပိတ်ဈေးနဲ့နှိုင်းရှင်ရင်တော့6000နီးနီးမြင့်တက်လာပါတယ်။ဆန္နာရီလ30ရက်နေ့ကပြင်ပပေါက်ဈေးငွေလဲနှုန်းအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1340ရှိခဲ့ရာကဒီကနေ့မှာတော့ကျပ်ငွေ1450ပေါက်ဈေးရှိခဲ့တာကြောင့်တောင်းရက်အတွင်းကျပ်တရာကျော်မြင့်တက်ခဲ့တာပါ။မြန်မာနိုင်ငံမှာနိုင်ငံရဲ့အခြေအနေတွေမရေရာမှုတွေနဲ့အတူစီးပွားရေးနဲ့ငွေကြေးတန်ဖိုးတွေမတိမငြိမ်ဖြစ်လာနေတာလို့လည်းစီးပွားရေးပညာရှင်ဦးစောဖေးဝင်းကပြောပါတယ်
။ဟိုရွှေဈေးတက်တာကတော့ကမ္ဘာရွှေဈေးမှာလည်းပဲအကျကျရှိကောင်းရှိနိုင်တာပေါ့နော်။အဲ့ဒါတော့တရင်မတိဘူးတရင်စားရင်ပါတော့ပဲသိရတာပေါ့။ပြည်တွင်းအခြေအနေကတော့သမီးတို့လည်းပဲသိတဲ့အတိုင်းပဲပြည်တွင်းမှာဟိုနိုင်ငံရေးအခြေအနေမတိငြိမ်မှုရှိတဲ့အတွက်ကြောင့်မို့လို့အလူတွေကထုံးစံတိုင်းပေါ့နော်သူတို့ဖြစ်တော့လားစိတ်ချရတဲ့ပစ္စည်းပါညာဝယ်ကြတာဒါကငွေကြေးတတ်နိုင်တဲ့လူတွေငွေကြေးများများရှိတဲ့လူတွေပေါ့အဲ့ဒါဝယ်ကြတာပေါ့နော်နိုင်ငံရေးမတည်ငြိမ်မှုရှိတယ်နောက်တစ်ခါငွေကြေးရေးကိုလည်းပဲစိတ်မချတဲ့သဘောလည်းပဲတချို့ပါတာပေါ့
နိုင်ငံရဲ့အခြေအနေတွေကြောင့်စီးပွားရေးမှာရိုက်ခတ်မှုတွေရှိလာနိုင်တဲ့အတွက်တာဝန်ရှိသူတွေပြင်ဆင်ထားဖို့လိုတယ်လို့လည်းစီးပွားရေးပညာရှင်ဦးစောဖေးဝင်းကတုံ့တက်ပါတယ်အထူးသဖြင့်အောက်ချုပ်မှုစနစ်အပြောင်းအလဲမှာကောင်စင်းနှုတ်မတည်ငြိမ်မှုတွေဖြစ်လာနိုင်တာကြောင့်တည်ငြိမ်အောင်ကြိုးပမ်းဖို့လိုတယ်လို့လည်းပြောပါတယ်
။ခုမှဘိုးဘာလည်းပဲဥက္ကဋ္ဌပြောင်းပါညာစသည်ဖြင့်ဖြစ်နေတော့ချက်ချင်းတော့ဟိုဒီကိစ္စကိုကန့်တယ်နိုင်တယ်လို့မထင်သေးဘူး။ဒါပေမဲ့တခုရှိတာကဒီဘိုးဘာရဲ့မူလ policy ပေါ့နော် အခုတော့ policy ပြောင်းကောင်းနဲ့ပြောင်းမှာမူလ policy မှာကဒေါ်လာဈေးတင်ရအောင်လုပ်တယ်ဆိုပြီးတော့သူတို့လုပ်တဲ့ဥစ္စာတွေကဒေါ်လာဈေးကို 6300 ကျော်ကျော်ပတ်ဝန်းကျင်လောက်ရှိနေတာဟိုဒါဒေါ်လာဈေးတင်နေတယ်လို့သူတို့သတ်မှတ်တာရှိတယ်။အဲဒီလိုသတ်မှတ်တဲ့အတွက်ကြောင့်မို့လို့ဒေါ်လာဈေးတက်တဲ့ပုံမှာသူတို့သိကြည့်အရေးကြီးထားပြီးတော့အရေးကြီးထားပြီးတော့ပေါ့နော်ဒါကိုဖြေချုပ်တာမျိုးသိပြီးတော့မရှိတာဘူး။အဲ့လိုတွေ့ရတယ်။အခုဒီဥက္ကဋ္ဌအပြောင်းလဲကြောင့်ဟိုကွာရလည်းပဲပြောင်းမယ်ဆိုလို့ရှင်တော့ဒေါ်လာဈေးတက်ချင်အခုဒါပြ
အနာတိုင်းလိုက်တဲ့တမတော်ကနိုင်ငံတော်ချင်းမှအောက်ချုပ်ရေးကောင်စီအဖြစ်တမတော်ကားွယ်ရေးဦးစီးချုပ်ပေါ်ချုပ်မှုကြီးမင်းအောင်လိုင်းဦးဆောင်ပြီးမနေ့တုန်းကပဲဖွဲ့စည်းလိုက်တယ်လို့တိုင်းနယ်ပြည်နယ်မှာလည်းအောက်ချုပ်ရေးကောင်စီတွေကိုဖွဲ့စည်းပေးလိုက်ပါတယ်ဒီမတိုင်းခင်မှာတော့လည်းအရတအစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပြီးအစိုးရအဖွဲ့တစ်ကိုဖွဲ့စည်းလိုက်ကြောင်းလည်းကြေညာ
ဒီကနေ့ကျင်းပတဲ့ဒုက္ခသည်တွေကိုမန္တလေးရဲ့အပိုက်ဈေးကတော့အခါရွှေတကြက်သားကိုကြက်ဆက်လေးကိုပါဝင်လူများကြီးတွေ့ကျွန်တော်တိတ်ဆိုးရဲ့ပေါ်တက်ရောက်နေတယ်လို့တိုင်းနာဒေသတွေကဆစ်ပေးဒုက္ခတွေအကူအညီပေးရဲ့အစီအစဉ်တွေထိခိုက်မှာစိုးရိမ်မှုတွေလည်းရှိနေပါတယ်။အောက်ချမှုအပြောင်းလဲတွေကြောင့်ဒုက္ခသည်တွေနေရပြရဲ့အစီအစဉ်တွေရိုက်ခတ်လာမှာကိုအကူအညီပေးသူတွေစိုးရိမ်နေတာပါအပြ
ဒီနေ့တန်းစာနိုင်ဖို့စီစဉ်ထားပေမဲ့တမတော်ကအာနာသိမ့်လိုက်တာကြောင့်မရေရာရဲ့အခြေအနေတွေကြုံနေရတာပါ။2017ခုနှစ်ကတိုက်ပွဲတွေစပြီးရာက ကုလားသမဂ္ဂကခမန်းထားတဲ့ကချင်ပြည်နယ်မှာဆိုရင်လဲဒုက္ခသည်တွေနေရပြန်ဖို့စီစဉ်ထားပါတယ်။ဒါပေမဲ့လဲတမတော်ကအာနာသိမ့်လိုက်ပြီးရဲ့နောက်အစီအစဉ်တွေမှာဘာကြီးဆက်ဖြစ်လာမယ်ဆိုတာမရေရာဖြစ်နေရလို့လဲ
ကိုညီပေးလုပ်ငန်းတွေလုပ်နေတဲ့ကချင်ချင်းခရစ်ယာန်ဖွဲ့ချုပ်KBC ဥက္ကဋ္ဌတိတ်ခတော်ရဆရာတော်ဒေါက်တာခလမ်ဆန်ဆောင်ကဖီအိုကိုပြောပါတယ်လုံကဆလုံငန်းတွေကလည်းရုံးပိုင်းဆိုင်ရာလုပ်ငန်းတွေကြတော့ဘယ်ဆိုရမလဲဆိုတော့လုပ်တာများတာပေါ့ကျမ်းမာရေးပညာရေးတို့ဒီမှတ်ပုံတင်ပင်ထောင်စုကိစ္စတွေအစားပေါ်တော့နိုင်ငံတကာနဲ့ဆက်တွေ့တဲ့ကိစ္စအပေါင်းအားလုံးပေါ့အစိုးရနဲ တမတော်ကတော့ဆစ်ဆောင်ဒုက္ခသည်ဝင်နေရပြန်ရေးအစီအစဉ်အတွက်မြေမြုံမှရှာဖွေလုပ်ငန်းတွေကိုစတင်လုပ်မယ်အကြောင်းအတိပေးထားရလို့လဲဒေါက်တာခါလမ်ဆန်ဆောင်ကပြောပါတယ်ကိုဗစ်ကာယောဂါနဲ့ကြုံနေရခြင်းတမတော်ကရေးပေါ်အခြေအနေကြီးများပြီးနိုင်ငံတော်အုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းလိုက်လို့ထိတ်လန့်တုံ့နှုံးစရာအခြေအနေတွေနဲ့အတူဒုက္ခသည်ဝင်နေရပြန်ရေးအစီအစဉ်တွေကိုထိခိုက်မှာ
ตั้งมาลูกชูดีก็โอ้เนี่ยละที่ขันที่อันนี้ขันที่บอกว่าคุยสูงสูงมุ่งเนี่ยไปยินสัญญาละบอกคุยที่ตัวกองส่งไปเนี่ยที่อาณาลูกคนเนี่ยเรื่องการจองปีรูดีตัวเขาอยู่ในนี่ปองเนี่ยคุยที่อาทิตย์สามเนี่ยเดี๋ยวนี่ปองเนี่ยมีอะไรสูรอ่ะจังหวะเนี่ยปีรูดีบอกว่าคุยยี่หัวอุทัยทาร์เนี่ย
ตัวใหญ่แต่ยังได้ยี่หัวอุจจาระเลยตัวใหญ่บอกแต่ที่บอกเราจังรู้ว่าดูแลเรื่องช่องตัวเปลี่ยนชีวิตไปไม่จำได้ยังไงที่จำได้ในสกายเล่นกันอีไต่บอยจังเต็งช่างลาดูเต็งเสียงต้องยอมชื่อมาลูกคำนั้นทายที่ด้านกันกูยี่ปีพอจะคุยได้สกายตั้งยังได้มีเรื่องสุ่มยาสี่ยงอายุสิการเลยตัวก็ตัวนี้เปลี่ยนไปบ่มีอยากเปลี่ยนเนี่ยบอกสู้ยังนี่บ้าเลย
แต่พอยังได้ในยาตาเลยแล้วเนี่ยสิลาไปไหมตัวก็ได้รีบเปลี่ยนไปบุกการ์ดสิ่งชายาเลยชิ้นนี้ไม่ใช่ตัวบุรุษเลยอายุสี่ต่างหูสี่ตัวอุจจาระท้องอ่ะเปลี่ยวไปเลยโอเคใช่ไหมจ้ารอดูมาดีเจอุลิยาเดมดอยที่จุดอุลิยาเดียชิ้นนี้ปิดตาสุดเลยมาจ้ารอดูมาจ้ารอดีมาชิ้นนี้ปิดตาดีการ์ดรอจุดนู้นเรื่องทางด้านเชียงใหญ่สิ่งที่ในเดียชิ้นที่อ่ะบอกดีมาจ้ารอดีเมื่อนี่ประชาชนไม่ยืนสิ่งที่ในมุ่งดี พอตรงชีวิตเลยอยากได้บุญสุดโลกเช่นนั้นที่มันเช่นนี้ก็จะเจ้าหนึ่งมาบอกเนาะไอ้เรื่องมันเช่นนี้ก็จะเรียกว่ามันรู้ไหมบุญสุดโลกเช่นนี้เลยไปที่นี่เป็นที่ก้าวที่เสียชีวิตเป็นอะไรไม่เชื่อเรื่องมันชินอะไรบ้างบุโอ้แต่เมื่อเนี่ย
ni tu coba no, di tapi ni, tapi ramah masih kiri ni ada, di sana ni jadi ni ada boleh, ini ada solusi lo, ni ni cegang pihon apa, dah lo di tinggi ni muka balik muka macam ni.
February 1st, the government of Anna Tengbi, now that name of a Pozibon Chiga Ubide, Poma Lea Tasako, Dinesovi, Nangano Sima Ochoye Kausiko, Pogo Satayan and Pozibi, Binene Dine Dizzy Dry Down the Quepe Libare, Dilu Kantai Kausi Okaria, Japa Pozibine, Binu Ninjan Yugo, Blue Ladra Songyam Lesura, Sanji Yale Melo, Nangay Lila with the Chuka, Donta Bare, Janogaro Sotaba, Fuyoe Dra Trempe Pulaitaba.
ခုလိုမျိုးဒုက္ခဒေတွေနေရပြန်နိုင်ရေးဆိုရင်မှုတွေရှိနေနေမှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်တွေမှာတော့လက်နက်ကင်ပဋိပက္ခတွေကြောင့်မလို့အင်တာနက်ဆက်သွယ်မှုတွေကန့်တတ်ထားတာကနေဒီကနေ့စပြီးတော့အင်တာနက်ဝန်ဆောင်မှုတွေကိုအပြည့်အဝပြန်ဖွင့်ပေးလိုက်ပါတယ်ဒါမှမဟုတ်အာနာသိမ့်ပြီးရပိုင်းတွင်မှာပဲမြန်နှုံးမြင့်အင်တာနက်ဆက်သွယ်မှုတွေအပြည့်အဝပြန်ရနေတာပါအပ
新的那个不老话牛奶的吗？龙兄也将表现的这些作家，应当能适度目的个白茶开胃呢。别的我搞了三马店配备来边没？年农民普及啥独具成果的配备开了吧？大伯妹嘞，提着电子炮扫白马呗，这么多个阿那对面呢？应当能适度目的个电话边配备来吧嘞？这个你看啥比年农民普及应当那对边样的米配交？你妈适度也弄个 MBD 高层那个姑娘领个不要一个地标标吧嘞？
အဝေးနိုင်ငံရင်းကြတဲ့ရတန်ပြီးပုံပေးကြတာပါရနော်။ဟုတ်ကဲ့ပလောမြို့နယ်ပါပါတယ်ကချင်းပြည်နယ်ပလောပါတယ်။ခိုင်ပြည်နယ်မှာမောင်တော်ကူစီတောင်၊ချစ်တိတောင်နဲ့ပုံနာကျောင်း၊ညအူးကျောက်တော်၊ပင်ပြားနဲ့မြေပုံမြို့နယ်ဖြစ်ပါကြ။အဲ့မြို့နယ်တွေပုံပေးကြတာပါရနော်။ဟုတ်ကဲ့ဒီနေ့မနေ့ဆန်းလာတဲ့အချိန်မှာပုံပေးတာပါဗျ
။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေကင်တာထားတဲ့အတွက်လက်နက်ကိုင်မီးပခတ်တွေနဲ့ကာယောဂါကြားတရင်ရှက်လက်ရရှိရဲ့ခက်ခဲကြုံရတဲ့အပေါ်ဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လည်းအခုခါအင်တာနက်ဆက်သွယ်မှုတွေပြေဝပြန်ရခဲ့တဲ့အတွက်ပုံနှံကျောင်းမြို့နယ်ပိုးရှိပင်ကြီးရွာကကိုနိုင်ဦးမော်တို့လိုဒေသခံတွေကဝန်တာနေကြပါတယ
်ကျွန်တော်တို့ကဒီမှာခက်ခဲရှိပြီဘယ်တင်းဆက်လက်တွေအကြီးအကျယ်ကကောင်းမွန်မှာကြီးလာပြီဒီအားလုံးကြီးလို့ရပြီကျန်းမာရေးကိစ္စတွေဘာတွေအားလုံးဟိုစဉ်းစားတော့ပြေးကြတော့တော့ဘူးဆို
ရခိုင်လက်နက်ကန်ရဲ့ဖွင့်တဲ့တပ်မတော်ကြတိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့ရှင်းပြင်းတွေကဘလောက်ဝမြို့နယ်မှာလဲညနေမိတ်ဖို့ကြီးအင်တာနက်ဝန်ဆောင်မှုတွေပေးထားပေမဲ့လက်တွေ့တုံးကမှာအဆင်မပြေတာတွေရှိနေတော့မယ်လို့လည်းဒေသခံတဦးဖြစ်တဲ့ကိုကျော်အောင်ကပြောပါတယ
်ဒီမှာလက်ကမယ်ရတော့ရပြီဟိုဒါမှတရင်ထမားတော့ဟိုအဖို့ဒီဟိုအဲ့လိုမျိုးတော့ပြောတာတော့ဒါမှလမ်းရတော့စိတ်ဟိုအစီပြေတဲ့အနေအထားကြီးတော့မဟုတ်သေးဘူးဟိုအစီပြေတဲ့အနေအထားကြီးမဟုတ်ဘူးဆိုတော့ကကျွန်တော်တို့ဒီဟိုဗီဒီယိုကောတခြားဒီ Messenger တော့အဲ့လိုမျိုးတောင်းရတာဒီ line အရင်ကဒီ line တော့မဟုတ်သေးဘူးရှင်းမရသေးဘူးအဲ့လိုမျိုးလေးဒီကြည့်ပါ
ရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေကင်တာထားတဲ့ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေလူခွင့်ရဲ့လှုပ်ရှားသူတွေကလည်းဝေဖန်ခဲ့ကြတာပါ။နှစ်နှစ်နီးပါးအင်တာနက်ဆက်သွယ်မှုတွေပိတ်ပင်ကင်တာခံရပြီးတဲ့နောက်ပြန်ဖွင့်ပေးလိုက်တဲ့ပေါ်အပြုသဘောဆောင်တဲ့လုပ်ရည်အဖြစ်နဲ့လည်းဒေသခံတွေမျှော်လင့်နေကြပါတယ်။စစ်တောင်မျိုးနဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ဦးခိမ်မောင်လာကတော့လက်နက်ကင်နီးပါးတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာငင်းဆိုင်ရေးလိုင်းစားတစ်ခုဖြစ်လာဖို့မျှော်လင့်နေပါတယ်။
ပက္ခရတိနဲ့ဒီတိုင်းရတာဖြစ်ကြည့်ရတဲ့အင်းချေရတဲ့ဇာကအထောက်ပံ့တယ်။အဲ့ဒီပက်ပက်လို့လေးဖွင့်ပေးတာမျိုးစားတယ
်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲတွေမကျင်းပဖြစ်ခဲ့တဲ့နေပြည်တော်မှာကျင်းပနိုင်မယ့်ရှင်တွေဖန်တီးပေးဖို့အဲရခိုင်လက်နက်ကန်ခွေရဲ့ကန့်လင့်ချက်ကိုတပ်မတော်ကလက်ခံလိုက်ပြီးတဲ့နောက်တိုက်ခိုက်မှုတွေရဆိုင်နေတာအခုချိန်ထိဖြစ်ပါရခင်ဗျာ။ကျွန်တော်တပ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညဘက်အစီအစဉ်တွေကို Washington မြို့ကနေပြီးတော့ည10နာရီအထိဆက်ပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဆူမြတ်မော်ပါရှင်။ဘာကြောင့်စစ်တပ်ကအာဏာသိမ်းတာလဲ။ဆေးဥချုပ်ရေးဘလောက်ကြာမလဲဆိုတဲ့ဦးကျော်စန်းသားရဲ့တုံ့တက်ချက်အစီအစဉ်ကိုတော့မကြာခင်မှာနားဆင်ရပါမယ်။အခုရင်တော့ဒီမြန်မာပြည်ရင်းမှာဆေးရနာဖေးဆန်တဲ့အကြမ်းမဖက်လှုပ်ရှားမှုတွေ၊ဆေးအစိုးရနဲ့မပူးပေါင်းတဲ့လှုပ်ရှားမှုတွေနဲ့ပတ်သက်တဲ့တုံ့တက်ချက်ကိုထုတ်လွှင့်ပေးပါမယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့မခင်ဖြူထွေးတို့ဆွေးနွေးတင်ပြထားပါရရှင်။
ဒီလိုအကြမ်းမဖက်တဲ့နေရပေါ့နော်ဆန့်ကျင်တဲ့ဒီလိုအခြေအနေတွေဖြစ်နေတဲ့အပေါ်မှာဦးသားလွင်ထွန်းအနေနဲ့လက်ရှိအခြေအနေဘယ်လိုများမြင်မိပါလဲရှင
်ဒါလူတူတယောက်ချင်းစီရဲ့ဒါကိုပိုင်ဟိုအခွင့်အရေးပေါ့နော်ကိုရဲ့စန္ဒကိုဟိုထုတ်ဖော်ပိုင်ခွင့်ပေါ့နော်အဲတော့ဒါကအာနာဖီဇန်နယ်ဆိုတဲ့အဆင့်ရယ်လို့တော့မဟုတ်ဘူးဒါကိုရဲ့မကျေနပ်ကြောင်းကိုကန့်ကွက်စန္ဒပြတာများသောအားဖြင့်တော့စန္ဒဟိုဒီလိုအာနာသိမ်းပွဲတွေဖြစ်တယ်ဆိုလို့ရှိရင်ဘဝပြည်တယ်မကောက်ဘူးပေါ့နော်ဟိုနိုင်ငံတကာမှာဆိုလို့ရှိရင်လည်းဒီလိုအာနာသိမ်းကြပြီးဟိုဒီလိုပြဿနာတွေပေါ်ပြီးဆိုရင်လူတို့ကလမ်းမပေါ်မှာအဆူလိုက်ပြုံလိုက်ဟိုထွက်ပြီးတော့စန္ဒပြကြတာပဲအဲဒီပုံမှာဒါလူတွေဟိုလူဘလောက်အတိုင်းအတာ ာကြည့်ဆန္ဒတွေကြားကြလဲဒီအတိုင်းတာပုံမှာမှလူတွေအကဲချက်တာပေါ့နော်ဒါဟိုဘလောက်ကြည့်မြန်အတိုင်းတာနဲ့ဆန့်ကျင်မှုတွေကြီးမားကြသလဲဆိုတာအခုအချိန်မှာတော့ဒီပုံမှာဒီရဲ့အခုဒီနေ့ဖြစ်ရဒီမှာတော့ဒီလိုလမ်းမပေါ်ထွက်တဲ့ဆန္ဒပြမှုမျိုးတွေမတွေ့ရဘူးဒါကလည်းဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီခေါင်းဆောင်ပိုင်းတွေကနေပြီးတော့ဒီကိစ္စကိုအားမပေးတဲ့သဘောလို့ယူဆရပါတယ်အဲအလားတူပဲဒီလက်ရှိအခြေအနေပေါ်ကိုဟိုတုံ့ပြန်တဲ့နေရာမှာတစ်ဖက်ကကျွန်တော်တို့စောပိုင်းကကြားခဲ့ရတယ်လို့စစ်တပ်ဖက်ကဥမာဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့ဖက်ကအာဏာသိမ်းမှုကိုတေချာကြိုတင်ကြံစီနဲ့တေချာစီမံပြီးတော့လှုပ်ဆောင်ခဲ့ပေမဲ့လည်းဒီလိုတုံ့ပြန်မှုအရေးမှာဒါဗမာဒီအတိုက်အခံဒီဘက်အခုအတိုက်အခံဖြစ်သွားပြီပေါ့နော်ဒီဘက်နိုင်ငံကြီးအတိုင်းဝိုင်းကတော့ဒါဟိုကြိုတင်ပြီးတော့ဒါစဉ်းစားမထားတဲ့ကိစ္စတွေပြင်ဆင်မထားတဲ့ကိစ္စတွေဟိုသဘောမျိုးမြင်နေရတယ်လေအဲ့တော့ဟိုလူသူချင်းစီနေနဲ့ပဲအခုချိန်မှာဆိုလို့ရှိရင်ပြောတာဟို Facebook တို့ channel တွေ social media တွေရဲ့ဟိုလုံးဆောင်မှုတွေဒီအိမ်ထဲမှာပဲနေပြီးဖြောင်းနိုင်မိထွန်းပြီးဆန္ဒဟိုပြတာတို့တော့တန်ပုံးတီးရတို့ဘာလို့ညာတို့ဆိုတာတွေကထွက်လာတယ်ဒါတွေကညီညွတ်ညွတ်နဲ့လုပ်တဲ့အခါကျတော့ဒါနိုင်ငံဗမာပြည်တွင်အပါအဝင်ပေါ့နော်နိုင်ငံတကာမှာလည်းဒါဟာစစ်အာဏာရှင်စနစ်တွေကိုစန့်ကျင်တဲ့လူအများစုကစန့်ကျင်တဲ့ဆိုတာတွေကိုတော့ဒါပေါ်နေအောင်ပေါ်ပြနိုင်တယ်လို့ပြောနိုင်တာပေါ့အဲ့တော့ဒီဟာကဒါဆန္ဒပြမှုအစဉ်ပဲရှိသေးတယ်အာဏာဖီဆန်မှုဆိုတဲ့အစဉ်တော့မရောက်သေးဘူးပေါ့နော်ဒါပေမဲ့အာဏာဖီဆန်မှုဆိုတဲ့နေရာမှာကျတော့အခုစီးပွားဝန်ထမ်းတွေအလုံမသွားတာနောက်ပြီးတော့တခြားဟိုအလုံဖွင့်ကိုတပိတ်ပေါက်တာဆိုတဲ့အကိစ္စမျိုးလေးတွေကျတော့ဒါအာဏာဖီဆန်မှုဆိုတဲ့အတိုင်းအတာတစ်ခုကိုရောက်လာပြီဒီအတိုင်းအတာဟာကျွန်တော်တို့ဒီလက်ရှိအာဏာယူထားတဲ့အုပ်ချုပ်သူတွေအပေါ်ကိုဘယ်လောက်ထိထိအောင်မှုရှိမလဲဆိုတာကတော့ကျွန်တော်တို့မေးစရာသုံးသပ်စရာကြီးများကြီးခင်ဗျာ
ဟုတ်ကဲ့ရှင်ဆိုတော့ဒီဆရာဝန်တွေရဲ့လှုပ်ရှားမှုလို့ပဲအခုနောက်ပိုင်းမှာဆိုလို့ရှိရင်ဒါမနေ့ညလောက်ကထင်းနဲ့ထွက်လာတာဆိုလို့ရှိရင်ဒီအခွန်တန်းဝန်ထမ်းတွေဆိုလို့ရှိရင်လည်းအနာသိအစိုးရနဲ့ပူးပေါင်းတာမျိုးမဖြစ်အောင်သူတို့ရဲ့အလုပ်တွေမလုပ်ဘဲနဲ့နေမယ်ဆိုတာမျိုးတွေပြောလာတာတွေရှိတယ်ပေါ့နော်ဆိုတော့ဒီလိုလှုပ်လာတာတွေကတကယ်တမ်းသူတို့ရဲ့ရည်ရွယ်ချက်အရဆိုရင်တော့ဒါကစစ်အစိုးရရဲ့ဒီရန်ရရရက်သွားအောင်အထိဆိုတာမျိုးရည်ရွယ်ပြောတာတွေတော့ရှိပါတယ်ဒါပေမဲ့အဲ့လောက်အထိထိရောက်မှုပေါ့နော်ထိရောက်မှုအတိုင်းဒါကတကယ်ပဲလုပ်ငန်းတွေအပေါ်မှာဘယ်လောက်ထိတိုက်ရောက်မှုဖြစ်နိုင်မယ်ထင်ပါလဲရှင
်ဒါကဒီအလုပ်တွေရဲ့အာဏာဖီဆန်မှုရဲ့ရည်ရွယ်ချက်ဆိုတာကတော့ဒါအာဏာကိုချုပ်ကင်ထားတဲ့သူတွေရဲ့ရန်နီယာအုတ်ချိုရီရန်နီယာတွေကိုဒါနှောက်ရှက်ချက်သွားအောင်နောက်ပြီးတော့ရက်ကြည့်လို့ဆက်ပြီးတော့ရက်ကြည့်လို့မရအောင်ရည်ရွယ်တဲ့ဟိုကိစ္စတွေပေါ့နော်ဒါကအတော်လေးကိုအများသောအားဖြင့်တော့စနေတကြရည်ရွယ်ပြီးတော့လုပ်ကြတာများပါတယ်အခုလုံးကဆိုလို့ရှိရင်လည်းဟိုဗြိတိရှ်ကိုလိုနီခေတ်ကဆိုရင်အိန္ဒိယနိုင်ငံမှာမဟာဓမ္မဂန္ဓီဦးဆောင်ပြီးတော့ဒါစတဂဟလမ်းစဉ်နဲ့ဒီအာနာဖီဆန်ကြီးလမ်းစဉ်တွေလုပ်ခဲ့တယ်လေအဲ့ခါကျတော့ဥပမာအားဖြင့်ဒီစားချက်ပြတာတို့အခွန်မပေးတာတို့နိုင်ငံခြားဟိုအဝိထည်တွေကိုစန့်ကျင်ပြီးကိုပိုင်ကိုရဲ့ဟိုပြည်တွင်းတုတ်တွေကိုသုံးစည်းဆွဲစည်းတာတို့ဘာလို့ညာတို့ဆိုတော့အဲ့ဒါတွေဆိုလို့ရှိရင်ပြည်သူတွေအတွက်အများဝင်ပါတဲ့လူတွေအတွက်လည်းလက်ငင်းသူတို့အတွက်လည်းအကျိုးကျေးဇူးရှိတယ်လို့အုပ်ချုပ်ရေးရန်နေရာပိုင်းမှာလည်းအတော်လေးထိခိုက်မှုတွေရှိတယ်ဆိုတော့အခုလောလောဆယ်ဆရာဝန်တွေဦးဆောင်တဲ့ဒီကျန်းမာရေးဝန်ထမ်းတွေဆန္ဒပြမှုဟိုဒီအနာဟိုအလုံးမသွားဘူးဆိုတဲ့ကိစ္စတွေမှာတော့ဒါကရည်ရွယ်ချက်ကဘယ်လောက်ထိဟိုရှိတယ်လဲဒါကျမ်းမာရေးရန်နေရာကိုပြတ်ဟိုရပ်သွားစေခြင်းလေဆိုတဲ့သဘောလားเนาะဒါဆိုလို့ရှိရင်လူလူကျမ်းမာရေးဘက်ကရောလူလူပိုင်းကရောဘယ်လောက်ထိဒီကိစ္စကိုရည်ရွယ်အားဖြင့်ထောက်ခံနိုင်မလဲအများပါဝင်မှုကဘယ်လောက်ရှိမလဲဒီကိစ္စကြီးတစ်ခုလုံးမှာဆရာဝန်တွေအချင်းချင်းမှာရောဘယ်လောက်ထိညာဟိုပူးပေါင်းဆောင်ရွက်မှုတွေရှိမလဲဆိုတဲ့ရည်ရွယ်ချက်ပိုင်းပေါ့เนาะခေါင်းဆောင်ပိုင်းနဲ့ဥတီချက်ပိုင်းကတော့စနေတကြရှိဖို့လိုလိမ့်မယ်ဖြစ်လာလိမ့်မယ်လို့တော့ယူဆရတယ်လေတကယ်တမ်းကျရင်တော့အခုဟိုစစ်အာဏာရှင်တွေကိုဟိုစန့်ကျင်ပြီးတော့ရည်ရွယ်စန့်ကျင်ပြီးတော့သူတို့ရဲ့အုပ်ချုပ်ရေးရန်နေရာဟိုပြတ်သွားဖို့ဆိုလို့ရှိရင်တော့တကယ်တမ်းကဒီအာဏာရှင်တွေကြားထဲမှာဒါသူတို့အချင်းချင်းတောင်ကြားထဲမှာညှိနှိုင်းလို့မရအောင်ပြိုကွဲသွားတဲ့အခြေအနေမျိုးပေါ့နော်အဲ့ဒါမျိုးတွေဖြစ်လာအောင်လုပ်တယ်ဆိုလို့ရှိရင်တော့နံပါတ်၁ဒီအာဏာဖီဆန်ရေးရဲ့ဥတီချက်ဟိုဘဲအဘဲအစိတ်ပိုင်းတွေကိုထိုးနှက်မှာလဲဘယ်လောက်ထိထိခိုက်မှုရှိမလဲဆိုတဲ့အချက်မျိုးပေါ့နော်နံပါတ်1ကဒီအာနာဖီဆိုင်ဥတီချက်တွေမှာခေါင်းဆောင်ပိုင်းဘယ်လိုခေါင်းဆောင်ပိုင်းနဲ့ဘယ်လိုအဖွဲ့အစည်းတွေကပေါ်ထွန်းလာပြီးတော့ထိထိရောက်ပေါ်ထွန်းလာပြီးတော့အခု bargaining chip ပေါ့နော်ဒီအာနာဖီဆိုင်ရေးလှုပ်ဆောင်နေတဲ့ကိစ္စတွေကိုရဲ့ဟိုထိအောင်မှုတွေကိုအသုံးချပြီးတော့ဘယ်လောက်ထိ ဒီအာဏာသိမ်းထားတဲ့သူတွေနဲ့ခရီးရောက်နှိမ့်နိုင်နိုင်ဒါနိုင်မလဲဆိုတဲ့အချက်တွေကဒါတဖြည်းဖြည်းကြည့်ရမယ်ကိစ္စဒါအဲ့တော့ဘယ်လောက်ထိများဟိုညီညွတ်တဲ့လူတွေပူပေါင်းလာကြမလဲဘယ်လိုကောင်းဆောင်မှုတွေပေါ်ထွက်လာမလဲဆိုတာကတော့အခုပြောရတာမှာနည်းနည်းလေးစောနေတဲ့အချိန်တွေရှိတယ်ခင်ဗျာ
အခုကတော့ဒါအာဏာသိမ်းတာတတိယမြောင်းနေ့ဖြစ်လာတဲ့အချိန်မှာပဲဥမာဆိုလို့ရှိရင်ဒီညမှာဆိုလဲသူတို့ဒီတံပုံးတီးတာတို့နိုင်ငံတော်သချင်းတီးစုရာတွေပါလုပ်မယ်စုရာတွေလည်းဖြစ်လာတယ်ပေါ့နော်ဒါတွေကရောတနည်းတစ်ဖုံဖြစ်အောင်ဖြစ်နိုင်မလားပေါ့လေဒီ
ရင်းရှိအားဖြင့်ဆိုတော့အခုခေတ်ဒီခေတ်ကာလကြီးမှာဆိုလို့ရှိရင်ပြည်တွင်းကဒီလိုအာဏာဖီစာမှုတွေအကင်ကိုဒီလိုဖြစ်နေတဲ့အခြေအနေပေါ်မူပြီးတော့နိုင်ငံတကာကနေပြီးတော့စန့်ကျင်ပြီးတော့ဟိုဖိအားပေးလာတဲ့အခြေအနေတွေကလည်းဒါတနည်းတစ်ခုဖြစ်လာတာ哦
ဒါကတော့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့မခင်ဖြူထွေးတို့တုံ့တက်ဆွေးနွေးထားတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဦးကျက်စန္ဒာရဲ့မြန်မာရေးတုံ့တက်ချက်အစီအစဉ်အလှည့်ရောက်ပါပြီဘာကြောင့်မို့လို့ဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းရတာလဲစစ်တပ်အုပ်ချုပ်ရေးဘလောက်ကြာမလဲဆိုတာကိုဦးကျော်စန္ဒာနဲ့ကိုဇော်ဝင်းလှိုင်တို့ဆွေးနွေးတုံ့တက်ထားပါတယ်ရှင
်ဟုတ်ကဲ့ဦးကျော်စန္ဒာရေအခါတိုင်းတင်ပတ်တည်းရဲ့တုံ့တက်ချက်တွေမှာတော့ဦးကျော်စန္ဒာပဲတခြားလူတွေကိုမေးလာတာဖြစ်ပေမဲ့ဒီတစ်ပတ်တော့ကျွန်တော်ကဦးကျော်စန္ဒာကိုမေးလိုက်တော့မယ်ဗျာ
မေးပါကိုဇော်ဝင်းလှိုင်ဖြစ်ပါ
ဟုတ်ကဲ့ခင်ဗျာအခုဒီလက်ရှိဒီတပ်မတော်ကအာဏာသိမ်းတဲ့ကိစ္စမှာအခြေခံဥပဒေနဲ့ညီမညီဆိုတာဘယ်လိုသုံးသပ်လို့ရမလဲခင်ဗျအ
ခြေခံဥပဒေနဲ့ညီအောင်တော့စစ်တပ်ကလုပ်ပြတာပဲတကယ်တော့နိုင်ငံတော်ကာလုံကိုသမ္မတကခေါ်မယ်သမ္မတကမခေါ်ဘဲနေတော့အဲ့သမ္မတကိုဖြုတ်ချပြီးတော့သူတို့ခိုင်းနိုင်လုံမဲ့ဒုသမ္မတကိုသမ္မတအဖြစ်တင်တယ်ပြီးတော့ကာလုံခေါ်ခိုင်းပြီးလုပ်သွားတယ်ဒါကတော့အခြေခံဥပဒေကိုချိုးဖောက်တယ်ဆိုတာကတော့လုံးဝထင်ရှားနေတယ်လို့ထင်ပါတယ်
ဒီအာနာသိမ့်နေဆိုတဲ့ကလေးကဒီအာနာရယူလို့တဲ့ဆန္ဒရှိလို့လောက်တာတော့မှန်တာပေါ့နော်ဒါပေမဲ့ဒီအာနာသိမ့်တာရဲ့နောက်ွယ်မှာတခြားဘာအကြောင်းအရာတွေများရှိတယ်လို့ယူဆပါလဲ
တခုစဉ်းစားတာပေါ့လေတဲ့ဘုံမှုကြီးမြောင်းဟိုင်အနေနဲ့သူထပ်တော့မရှိတော့ဘူးလားသူတို့ဖြစ်စေချင်တာကတော့ရွေးကောက်ပွဲမှာမစမမှုတွေရှိရဲမစမမှုတွေဖြစ်ခဲ့တယ်ဆိုတဲ့ဟာတွေပြောထားတော့ဒါကိုသူတို့ပြန်ပြင်ချင်တယ်ဆိုပြီးတော့သူတို့တောင်းဆိုတယ်ဆိုတော့သူတို့ဒီတောင်းဆိုချင်တဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလုံးဝမညှိနှိုင်းခဲ့ဘူးလားလိုက်လျောမှုမရှိခဲ့ဘူးလားဒါပွင့်လင်းမြင်သာမှုမရှိတော့ညှိနှိုင်းရမညှိနှိုင်းဘူးတော့ကျွန်တော်မသိရဘူးပေါ့လေဆိုတော့အဲ့လိုမညှိနှိုင်းခဲ့တဲ့အခါမှာသူတို့တောင်းဆိုတန်လေထွက်လာတာနဲ့အမျှတတိယပြင်ချင်းချောက်တဲ့အစံတွေပါလာတယ်ဆိုတော့လူတွေကစစ်တပ်ကိုဝေဖန်ကြတယ်အဲ့ခါစစ်တပ်ကလူတိုင်းကိုပြန်ပြီးစကားပြန်တယ်တုံ့ပြန်တယ်ဆိုတော့ထပ်ပေါက်မရှိဖြစ်လာတယ်ဘက်ပေါင်းစုံကသူတို့ကိုဝိုင်းပြီးတော့ဒါပိတ်ဆို့နေကြတော့နောက်ဆုံးထပ်ပေါက်အနေနဲ့ဒီလိုလုပ်လိုက်ရသလားဆိုတာလည်းတစ်ဖက်ကစဉ်းစားကြရရှိပါတယ
်ဆိုတော့ဒီအာဏာသိမ်းတာအပြင်ရောတခြားနိုင်ငံရေးအရရွေးချယ်စရာနီလာမရှိတော့ဘူးလားဥပမာဆိုလို့ရှိရင်ဒီမဲမတမာမှုတွေရှိတယ်စားပါတော့မဲစင်းတွေမှာရနေတယ်ဆိုရင်လည်းဒါဒီရွေးကောက်ပွဲကော်မရှင်ကတစ်ဆင့်တရားရုံးကတစ်ဆင့်ဒီမတမာမှုရှိတဲ့ဥစ္စာကိုစုံစမ်းစစ်ဆေးအပြစ်ရှိတယ်ဆိုလည်းအပြစ်ပေးအရေးယူတာမျိုးသူတို့လုပ်လို့ရတဲ့ဥပဒေနီလာကြောင်းတွေလည်းရှိတာပဲပေါ့နော်ဒါဥပမာတစ်ခုပေါ့
အတိကတော့နှစ်ဖက်အပေးယူလုပ်ပြီးတော့အ short in ဆွေးနွေးတာတွေကိုကျွန်တော်မကြခဲ့ရဘူးအဲ့လိုလုတ်တတ်တဲ့ culture ပေါ့ negotiated culture မြန်မာနိုင်ငံမှာမရှိဘူးဆိုတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပဲဒီလာတော့ကျွန်တော်နဲ့ interview မှာသူပြောဦးတယ်လေဆိုတော့တကယ်တမ်းသူနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ထိတ်တိုက်တွေ့တဲ့ကိစ္စမှာလည်း negotiate လုပ်ကြတယ် compromise လုပ်ကြတယ်အပေးယူအ short in လုပ်ပြီးတော့ဆွေးနွေးတာတစ်ချက်မှမတွေ့လိုက်ရပါဘူးဆိုတော့အဲ့လိုမလုပ်ခဲ့ဘူးလို့တော့ကျွန်တော်ကတော့ထင်တာပဲ
ဆွေးတော့ဆွေးနွေးကြတယ်ပြောတယ်ဒါပေမဲ့အပေးယူမတည့်တာဖြစ်နိုင်တယ်ပေါ့နော
်အပေးယူမတည့်တဲ့ဆွေးနွေးမှာတောင်းဆိုရဲလူကအများသိတင်မှနေသလားဟိုဘက်ကလည်းပဲငါပြည်သူကထောက်ခံထားတာလုံးဝရှော့မပေးနိုင်ဘူးလို့ကပြောသလားဆိုတော့အဲ့ဒါမျိုးလည်းစဉ်းစားကြတော့ရှိရပေါ့လေ
ဆိုတော့ဒီနေရာမှာတိုင်းရင်းသားတွေရဲ့အခန့်ကဏ္ဍကလည်းစဉ်းစားကြဖြစ်လာတယ်အခုတမတော်ကဒီအာဏာသိမ်းတဲ့နေရာမှာလည်းသူကတိုင်းပြည်ဟိုတိုင်းရင်းသားစီလုံးညီညွတ်ရေးပြိုကွဲမှာဆိုလို့ဆုံးသံတိုင်းသူတို့အရင်အစိုးရရဲ့အာဏာသိမ်းတော့ပြောခဲ့တဲ့စကားလုံးတွေပဲပြန်တုံးထားတာရှိတယ်နောက်ပြီးတော့ဒီရွက်ကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့လည်းတိုင်းရင်းသားပါတီတွေကဒီတမတော်ကာကွယ်ရေးဦးစီးချုပ်ကိုတွားပြီးတော့သူတို့ဒါတိုင်းသားပါတီတွေအပါဝင်ပေါ့လေတွားပြီးတော့သူတို့တောင်းဆိုခဲ့ကြတာတွေရှိတယ်ပါတီပေါင်း30ကျော်ရှိမယ်ထင်တယ်အဲဒီတော့ကဆိုတော့အဲ့လိုမျိုးတွေလည်းရှိခဲ့တော့သူ့ဘက်ကတမျိုးတမီပြန်ပြီးတော့တွေးစရာများဖြစ်လာတာသူ့ကိုထောက်ခံတဲ့လူတွေရှိနေတယ်ဆိုတော့ပုံစံမျိုးများယူဆသွားတာများရှိနိုင်မလား
အခုသူအကူရာကတော့တိုင်းရင်းသားတွေကသူ့ကိုထောက်ခံလိမ့်မယ်လို့သူကြိုတင်တွက်ဟန်ရှိပါတယ်အဲတိုင်းရင်းသား32ပါတီသူ့ကိုသွားတွေးကြတာရဲ့တိုင်းရင်းသားပြည်ထောင်စုပြုတ်ခွဲနိုင်တဲ့ NDA ရှိနိုင်တဲ့အထီးရောဒီခါမှမတွေးရပါဘူးပထမဆုံး62မှာဘုရုံနေဝင်အာနာသိမ့်တဲ့အခါမှာတော့ဆန်ဘက်ကဖက်ဒရယ်မူကိုတင်လာတဲ့အတွက်ကြောင့်အဲ့လောက်ထိဖြစ်ခဲ့တယ်။အခုခါမှာတော့ဖက်ဒရယ်မူပြောနေကြတာသူကိုယ်တိုင်လည်းပြောလာတာပဲဖက်ဒရယ်မူကိုပေးရမယ်ဆိုတော့သို့တော်လည်းပဲဘုရုံမူကြီးမြောက်နိုင်ငံကနိုင်ငံရေးတဲ့ကိုဝင်ကျင်လာပြီးသူက
တမန်တော်ထဲမှာလည်းတက်တန်းပြစ်လာပြီဆိုတော့သူ့ရဲ့အနာဂတ်နိုင်ငံကြီးလမ်းကြောင်းကနိုင်ငံကြီးတဲ့ဝင်နိုင်ရင်သူ့ဘယ်သူထောက်ခံမလဲဆိုတော့တိုင်းရင်းသားအင်အားစုတွေထောက်ခံမှုကိုသူကတော့မျောလင်းခဲ့လိမ့်မယ်လို့ထင်ပါတယ်ပို့ပြီးတော့ပေါ်လွင်ထင်ရှားတာကတော့ဒီအနာမသိခင်ရသက်တပတ်အလိုလောက်မှာပဲအပြစ်ခက်ရစရေးတက်တန်းကိုတွေ့ချရတယ်မဟုတ်လားဆိုတော့တမင်းတကာသူဒီလိုလုပ်တဲ့အခါ
ဒီညမှာတခုထဲစဉ်းစားရရှိတာကလည်းဒီဒေတာတွင်းနိုင်ငံတွေရဲ့အခန့်ကဏ္ဍပေါ့နော်အနောက်နိုင်ငံတွေကတော့ဒါတေကြတဲ့အခုကန့်ကွက်တယ်ရှုတ်ချတယ်ဆိုပြီးတော့သူတို့ဒါကျင်ညာချက်တွေအတိအထုတ်ပြီးကြပြီဒေတာတွင်းနိုင်ငံတွေတချို့အာဆီယံလိုအဖွဲ့အစည်းတွေကလည်းဒါဟိုကျင်ညာချက်တွေထုတ်ကြတာတော့ရှိတာပဲဒါပေမဲ့
ဒေတာထဲမှာအင်းဂျင်နီယာတယောက်နိုင်ငံအခန့်ကဏ္ဍကဘယ်လောက်တိများပေါဝင်ပတ်သက်မှုရှိမလဲသူနဲ့ဆက်နွယ်နေတဲ့မြန်မာနိုင်ငံတွေကလက်နက်ကင်အဖွဲ့အစည်းတွေအခန့်ကဏ္ဍဟောပေါ့နော်ဟာတရုတ်ဒီမကဒီနေရာမှာအနောက်ဘက်ထန်နိုင်ငံတွေနဲ့အာရှနိုင်ငံတွေကြားမှာကိုလိုကွယ်လွှဲမှုတွေရှိရတွေ့ရပါတယ်နောက်နိုင်ငံတွေကတော့စီးပွားရေးအရေးယူမဲ့ဒဏ်ခတ်မဲ့အခုပဲအမေရိကန်ကစတင်ပြီ ယ်ဆိုတာကိုသူတို့စဉ်းစားကြတယ်။နောက်ပြီးတော့အာရှနိုင်ငံတွေကအနောက်တိုင်းကစီးပွားရေးသဘိတ်မှောက်ထားတဲ့အခါသူတို့ကစီးပွားရေးရင်းနှီးမြှုပ်နှံမှုအခွင့်အလမ်းအားလည်းပိုသာနေတဲ့သဘောလည်းရှိတယ်။အဲ့ဒီထက်မှတရုတ်ကတော့အကဲဆုံးပေါ့လေ။သူကတော့မြန်မာနိုင်ငံမှာစီးပွားရေးအတွက်ကမဟာဗျူဟာအရထွက်ပေါက်လဲလူချင်းတော့ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာသူတို့ဩဇာရှိနေဖို့ကတော့လူချင်းတာပဲ။အဲ့ဒီတော့ကြောင့်ဒီမြန်မာနိုင်ငံမှာအပြောင်းလဲဘာပဲဖြစ်ဖြစ်တက်လာတဲ့အစိုးရနဲ့သူတို့တင်းတင်းအောင်ဆက်ဆံဖို့ဆိုတာကတော့တရုတ်မှရွေကြဲရှိမယ်ဆိုတာအမှန်ပါပဲ
။ဟုတ်ကဲ့ဆိုတော့ဒီနေရာမှာတရုတ်နဲ့ဆက်ဆက်နေတဲ့ဒီမြောက်ပိုင်းမဟာမိတ်ဟိုလက်နက်ကိုင်အဖွဲ့တွေပေါ့နော်။ဒီ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေဆိုရင်အခုဒါသူတို့ညင်ညာချက်ထုတ်လိုက်ပြီ။ဒါပေမဲ့ဒီမြောက်ပိုင်းမဟာမိတ် AA ပါဝင်ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေလို့ခေါ်တဲ့အဖွဲ့ကတော့အခုတည်းကရင်ကုန်နှုတ်ပိတ်နေသေးတယ်ပေါ့နော်။တုံတရားသူတို့ကွန်မန့်ပေးတာမရှိသေးဘူးဆိုတော့အဲ့ဒီအပေါ်မှာရော
တရုတ်ရဲ့အချက်ပြမှုကိုလည်းသူတို့ကြည်ကောင်းကြည့်မယ်။တစ်ဖက်ကလည်းပဲသူတို့အနေနဲ့လည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရအပေါ်မှာအဲ့ဒီသဘောထားလေးရှိခဲ့လိမ့်မယ်ထင်တယ်။အဲ့ဒီမြောက်ပိုင်းမဟာမိတ်နဲ့စစ်တပ်ကညီညာရေးအတွက်ပူပြီးတော့လူလူလာလာလုပြနေတဲ့အချိန်မှာ NLD ကလိုက်မလာဘူးအဲ့ဒီလူဟာတွေတွေ့ခဲ့တယ်။အထူးသဖြင့် AA ကိစ္စမှာဖြစ်တယ်။နောက်ရခိုင်ဒေသမှာရွေးကောက်ပွဲမလုပ်တဲ့နေတော်တော်များများကိစ္စနဲ့ပတ်သက်လို့လည်း NLD အစိုးရနဲ့အဲ့ဒီအေးဒီမကဘူးရခိုင်ဒေသခံတွေရခိုင်နိုင်ငံကြီးအင်အားစုတွေမြေပေါ်နိုင်ငံကြီးအင်အားစုတွေနဲ့လည်းကံတော်ကစားဖြစ်တယ်ထင်တယ်။သူတို့ကလည်းသိပြီးတော့မလို့လွားကြဘူး။ဆိုတော့ဒါတွေကလည်းဟိုကထက်ပြက်မှာပဲ။အနာသိနေတဲ့ခါစစ်တပ်ကဒီလူတွေကတော့ငါတို့ဘက်ကိုပါမှာပဲဆိုတာ။အဲ့လိုပဲအလားတူတော့ပဲမြောက်ပိုင်းဒေသတချို့မှာလည်းပဲအဲ့လိုမျိုးဖြစ်ခဲ့တော့သူတို့ကဒါကိုသူတို့ဘက်ပါလိမ့်မယ်လို့ထက်ပြက်ခံတူပါတယ
်။အဲ့တော့သူတို့လည်းပဲစစ်တပ်အနေနဲ့သူကဟိုသူလက်ထက်မှာလှုပ်လို့ရတယ်ဆိုတာတပိုင်းတော့လှုပ်ပြတဲ့သဘောနဲ့သူကဒီငင်းငိုင်းရေးကိစ္စတွေကိုပို့ပြီးတော့တက်တိုက်တွန်းတွန်းလှုပ်လာမယ်လို့ကောမျောလင်းရသလားယူဆရသလား
အပြစ်ခတ်ရဆဲတဲ့အစင်းမရောသူတို့လွယ်လွယ်ကူရောက်နိုင်တာပဲနဝတခေတုံးကလည်းပဲတချင်းလဲဆိုနှစ်ပေါင်း14နှစ်နီးပါးအပြစ်ခတ်ရဆက်ခဲ့ရပဲဒါပေမဲ့ဒီပြဿနာဟာနိုင်ငံရေးအဖြစ် political settlement ကိုအပြည့်ယူလုပ်ပြီးတော့မထူထောင်နိုင်သမျှဒီဟာပြတ်သွားတယ်ဆိုတာကျွန်တော်အချင်းချင်းတွေးခဲ့ရပြီတချင်းတည်းလိုပဲပြတ်ခဲ့တာပဲအခုလည်းပြည့်ရဆဲရကလုတ်တယ်ပြည့်နေခန့်နေရတဲ့အများကြီးနိုင်ငံရေးသဘောတူညီမှုကိုတည်ကြည်လည်လည်မှသူတို့မရရှိနိုင်ခဲ့ကြတာဆိုတော့တမတော်ကလည်းပဲအခုဘလောက်ပဲလုတ်ပြတိုင်းရင်းသားတွေရဲ့လူလားချက်ကိုဘလောက်လိုက်ညှောနိုင်မလဲသူတို့ကတိုင်းရင်းသားတွေကဘလောက်အစော်ပေးပြီးတော့လက်ခံမလဲစသဖြင့်ဆိုတော့နိုင်ငံရေးသဘောတူညီမှုရပြီးပြည်လည်ဖို့ကခရင်နေမယ်အပြစ်ခတ်ရဆဲရလောက်ကတော့ဖြစ်နိုင်တယ်လို့ထင်ပါတယ်
ဟုတ်ကဲ့အခုဒါဆိုလို့ရှိရင်တို့ဒီအာနာသိန်းဆေးကောင်းဆောင်နေရနေပြီးတော့တို့ကိုတို့အခုနာမည်ပေးထားတာကတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီပေါ့နော်ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့တို့ဒီအဖွဲ့လဲဖွဲ့လိုက်ပြီးတော့စောစောပိုင်းမှာလဲသူကတနေ့အတွင်းမှာရွေးကောက်ပွဲကျင်းပပေးမယ်ပြောတယ်အဲ့ဒါတွေကရောဒီရွေးကောက်ပွဲကိစ္စကရောတကယ်လက်တွေ့ဖြစ်လာနိုင်ကြီးရှိလား
အရင်ကတည်းကဒီစစ်တပ်ကရွေးကောက်ပွဲမကြခဏလုပ်ခဲ့ရှုံးတဲ့အတွက်ဆွဲမပြေခဲ့တဲ့ရွေးကောက်ပွဲလည်းရှိခဲ့အခုကြတော့ရှုံးညံပြီမသမာမှုရှိရဲ့ဆွဆွဲချက်တွေတော့ရှိတယ်ပေါ့လေဒါပေမဲ့ရှုံးညံပြီအပြတ်သတ်ရှုံးတယ်ရှုံးတဲ့ခါကျတော့လည်းပဲအဲဒီရွေးကောက်ပွဲကိုပါပြန်ပြီးတော့ဖျက်သိမ်းလိုက်ကြတယ်ပြန်လို့မယ်ဆိုပြောတယ်ဆိုတော့နောက်တစ်ကြိမ်လှုပ်လို့ရောလှုပ်ပြည့်တဲ့ထောင်းတော့ဘယ်လောက်မြတ်တာမလဲလှုပ်လို့ NLD ကပဲထပ်ပြီးနိုင်တယ်ဆိုရင်ရောသူတို့တကယ်ပဲဆွဲပြေးပါဦးမလား ရွေးကောက်ပွဲလုပ်ပေးလာနိုင်တဲ့အခြေအနေတော့ရှိပါတယ်။အဲဒီရွေးကောက်ပွဲက NLD ပြန်လည်ပြီးဝင်မလား။ NLD ကဒီဟာကိုပဲစုပ်ကိုင်ရမယ်ဒီရလက်ကိုပဲ2020ရွေးကောက်ပွဲကိုပဲ။ဟိုဟာကိုဆက်လက်သတိမောက်တယ်ဆိုရင်ကျန်တဲ့နိုင်ငံရေးပါတီရဲ့ဘလောက်ဝင်ဝင် NLD မပါဝင်အဲဒီရွေးကောက်ပွဲဟာနိုင်ငံတကာအသိအမှတ်ပြုထိုင်လောက်တဲ့ဂုဏ်သိက္ခာရှိတဲ့ရွေးကောက်ပွဲတော့ဖြစ်မလာနိုင်ပါဘူး။ NLD လက်မခံခဲ့ရင်ပေါ့လေ။
အဲ့တော့နောက်ဆုံးဆုံးတက်ရရင်တော့နောက်တစ်ကြိမ်စီအုပ်ချုပ်ရေးအောက်ကိုကျွန်တော်တို့ရောက်သွားပြန်ပြီပေါ့နော်အရင်စီအုပ်ချုပ်ရေးတွေတုန်းကလည်းနှစ်တွေဆယ်စုနှစ်တွေအများကြီးကြာခဲ့ကြတယ်အခုဒီတစ်ခါနောက်ဆုံးဒီအာဏာသိမ်းတဲ့ဟာကရောဘယ်လောက်ကြာအောင်မယ်လို့များခတ်မှန်းလို့ရမလဲဗျာ
History repeats itself for ya တမိုင်းမင်းတပတ်လေတာပေါ့ဒုံရင်းကိုပြန်ရောက်သွားတယ်မြန်မာနိုင်ငံဟာဆိုတော့ပထမဦးဆုံးလည်းပဲလွတ်လပ်ရေးပြီးရဲ့ Constitution က14နှစ်တာရှိခံတယ်နောက်ပြီးတော့တစ်ခါအဲ့ဒီ60နှစ်မှလည်းပဲခွန်ဆယ်လေးထိခံတယ်နောက်ခွန်ဆယ်လေးဆွဲတဲ့ constitution လေးဆက်ဆက်ရှိထိခံတယ်အဲ့လိုပြတ်သွားတာပဲဆိုအခုဆွဲလိုက်တဲ့ constitution ကတစ်နှစ်ပဲခံတယ်သူတို့ကတော့ constitution ကိုမဖြတ်ပါဘူးလို့ပြောတယ်ရွေးကောက်ပွဲလုပ်ရင်ဒီဥပဒေနဲ့ပဲလုပ်မယ်ဆိုရင်လည်းဥပဒေအဖြစ်နဲ့ပဲပြတ်နေတဲ့ဥပဒေလိုဖြစ်နေတယ်သူတို့ကလည်းချိုးဖောက်ထားပြီးတဲ့ဥပဒေပဲဖြစ်နေတယ်နောက်တစ်ခါခုနကပြောတယ်သာဒီမိုကရေစီအဖွဲ့ချုပ်ကသူတို့လုပ်မဲ့ရွေးကောက်ပွဲကိုသဘင်ဖောက်တယ်လို့ဖြစ်ကောင်းဖြစ်လာအောင်ပဲအဲ့လိုဆိုရင်တော့နိုင်ငံရေးသံတရားကဒီစီအုပ်ချုပ်ရေးဒီမိုကရေစီမဆန်သောအုပ်ချုပ်ရေးနဲ့ပဲဆက်စုတစ်တန်းချီပြီးတော့ကြာလည်ဦးမယ်ထင်ပါတယ်ခုဆိုရင
်ဒါကတော့ဦးကျော်ဆန်သာနဲ့ကိုဇော်ဝင်းလှိုင်တို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ရှင်VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နေပြည်တော်မှာထိမ့်သိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမရအဝင်းမြင့်တို့ကိုစစ်အစိုးရကတရားစွဲပြီးတော့ချုပ်ရမန်ယူထားတယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်။ဒေါန်ဆန်းစုကြည်ရဲ့အနီးကပ်လုံခြုံရေးအဖွဲ့မှဆက်သွယ်ရေးစကားပြောဆက်တွေတွေ့တယ်လို့ဆိုပြီးတော့ပို့ကုံတွင်းကုံဥပဒေပုံမှတခါတမရအဝင်းမြင့်ကိုတော့ကဘေးကာလစီကံချိုးဖောက်မှုနဲ့တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေတို့နဲ့တရားစွဲထားတယ်ဆိုတာဖော်ပြတဲ့တရားရုံးမှတ်တမ်းတွေအွန်လိုင်းပေါ်မှာပေါ်ထွက်လာပါတယ်။အခုလိုမျိုးတရားစွဲထားတဲ့အမှုတွေအတွက်ဥဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်တို့အနေနဲ့ဥပဒေအကျိုးဆောင်တွေရဲ့ကိုစားပြုဆောင်ရွက်ပေးမှုရမရဆိုတာကိုတော့မသိရသေးပါဘူး။ February 1ရက်နေ့တုန်းကအာဏာသိမ်းချိန်မှာထိန်းသိမ်းခံရတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေပြည်တော်စီဗင်ရိတ်တာကနေထွက်ခွာသွားဖို့စစ်အစိုးရကပြောထားတဲ့အတွက်ကိုယ်စားလှယ်တချို့ထွက်သွားနေကြပါတယ်။ဒါပေမဲ့သူတို့အနေနဲ့2008အခြေခံဥပဒေပါရွေးကောက်ခံကိုယ်စားလှယ်အဖြစ်ကနေပြက်ပြယ်စေတဲ့ဘလို့ပြဋ္ဌာန်းချက်နဲ့မှညှိဆွမ်းတာမရှိတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေအဖြစ်နဲ့ဆက်လက်ယက်တည်သွားမယ်အကြောင်း NLD ပါတီရဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။စစ်တပ်အာဏာသိမ်းတာကိုမကျေနပ်တဲ့ပြည်သူတွေကလည်းဒီအကြမ်းမဖက်အာဏာဖီဆန်နဲ့လှုပ်ရှားမှုတွေကိုအခုညဘက်မှဆက်ပြီးတော့လုပ်ခဲ့ကြပါတယ်။ည၈နာရီအချိန်မှာရန်ကုန်မြို့ပြည်သူတွေကနေအိမ်ပြင်ထွက်တံမုံတီးတာကားဟွန်းတီးတာတွေအပြင်88လူလူအောင်ကြွမှုရဲ့အထင်ကြီးတဲ့တခြင်းဖြစ်တဲ့ကဘာမကြီးတခြင်းကိုတီဆိုရာဖွင့်တာတွေကိုလုပ်ခဲ့ကြပါတယ်မြန်မာတိုင်းငံလုံးမှာရှိတဲ့ဆေးရုံတွေအပါအဝင်ကျန်းမာရေးဌာနပေါင်း100ကျော်ကကျန်းမာရေးဝန်ထမ်းတွေကလည်းဒီကနေ့စတင်ပြီးတော့မှဒီစစ်အစိုးရနဲ့မပူးပေါင်းဘူးဆိုတဲ့အာဏာဖီဆန်ရေးလှုပ်ရှားမှုတွေလုပ်နေကြပါတယ်တခါဒီကြော်ကြားတဲ့ရုပ်ရှင်ဂီတဖက်ရှင်လောကတွေကအမှုပညာရှင်တွေတော်တော်များများကလည်းCivil disobedience လှုပ်ရှားမှုမှာပါဝင်ကြောင်းသူတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဖော်ပြနေကြပါတယ်။အစိုးရဝန်ထမ်းတွေအနေနဲ့စစ်အစိုးရရဲ့အုပ်ချုပ်ရေးအပါအဝင်တခြားဘယူရိုကရေစီရန်တရားအလုံးရန်တက်သွားစေဖို့အတွက်စစ်အစိုးရရဲ့လုပ်ငန်းဆောင်တာတွေမှာပူပေါင်းဆောင်ရွက်တာတွေမလုပ်ဖို့သက်ဆိုင်ရာအစိုးရရုံးတွေကိုတက်ရောက်တာဝန်ထမ်းဆောင်တာတွေမလုပ်ဖဲနဲ့အာဏာရှင်စနစ်ကိုတွန်းလှန်ဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ကလည်းဒီကနေ့ပန်ကြားလွှာထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုဟာပြည်သူအလုံးကိုစော်ကားတဲ့လုပ်ရဖြစ်တယ်လို့ဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews က VOA ကိုပြောကြားပါတယ်။ဒီလုပ်ရဟာဘလို့မှလက်မခံနိုင်တဲ့လုပ်ရဖြစ်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တန်ခတ်အရေးယူမှုတွေကိုဗက်ပေါင်းဆောင်ကနေလှုပ်ဖို့စဉ်းစားတင်တယ်လို့ဒီကုလသမဂ္ဂဆိုင်ရာ VOA သတင်းတောက် Margaret Bashir နဲ့မေးပြန်ကမ်းမှသူကပြောကြားခဲ့ပါတယ်။VOA မြန်မာပိုင်းရဲ့ February 3ရက်ဗုဒ္ဓဟူးနေ့ညပဲ့အစီအစဉ်လေးကို Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်ဖော်ပေးနေတာဖြစ်ပါရဲ့ရှင်။အခုညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ Max Sumon ဖြစ်ပြီးတော့စပိုင်း Engineer ကတော့ Void Deck Sonnet ဖြစ်ပါတယ်။ကျွန်မကတော့စုမြတ်မမရှင်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Facebook Page ပေါ်မှာဖော်ပြပေးနေပါတယ်။ TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းတွေသုံးသပ်ချက်တွေကိုထုတ်လွှင့်ပေးနေပါတယ်။VOA အစီအစဉ်လေးကိုနားဆင်အပိတ်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.